Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်အော်တိုဝါလာ19ရက်အင်္ဂါနေ့မနက်ခင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးတွေကိုတောင်းဝင်းယူတင်ဆက်သွားမှာပါဗျာ
ဟာမတ်စ်နဲ့ရင်ဆိုင်ရမယ့်ဒီစစ်ပွဲဟာကြာရှည်နိုင်တယ်ဆိုပြီးတော့ Israel ကာကွယ်ရေးဝန်ကြီးက American နိုင်ငံရဲ့ဝန်ကြီးကိုပြောဆိုပါတယ်အမေရိကန်သမ္မတအစ္စရေးကိုတောင်းအောင်နိုင်ဖို့အတွက်လူမျိုးဆိုင်ရာစီးပွားရေးကြောင့်သမ္မတဘိုင်ဒန်ဟာကိုလိုရာဒိုပြည်နယ်ကိုသွားမယ့်ခီးစဉ်ဖျက်သိမ်းလိုက်ပါတယ်။ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးဟာထိုင်းနိုင်ငံရက်စ်ပူရီခိုင်ထိုင်းမြန်မာနယ်စပ်နာကထန်ဖင်းဒုက္ခသည်စခန်းကိုရောက်ရှိပြီးတော့ဒုက္ခသည်တွေအတွက်ငြိမ်းချမ်းရေးဆောင်ကျဉ်းကြဖို့ပန်ကြားလိုက်ပါတယ
်။ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်အမေရိကန်အရှိဘက်မေရီလန်းပြည်နယ်မှာကျင်းပတဲ့ချင်းရိုးရာနှစ်သစ်ကူးပွဲအကြောင်းတခါတရုတ်ရဲ့ BRI ပိုလန်မှသစ်စီမံကိန်းနှစ်ပတ်လည်နဲ့ပတ်သက်တဲ့တင်ပြချက် NUG နိုင်ငံသားဝင်ကြီးနဲ့ဆက်သွယ်မေးမြန်းချက်အပြင်အပတ်စံကဏ္ဍတွေဖြစ်တဲ့စီးပွားရေးလူမှုရှုခင်းစာရာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
။ဒီစစ်ပွဲကရှေ့ကြမဲ့စစ်ပွဲဖြစ်တယ်လို့ Israel ကာကွယ်ရေးဝန်ကြီးကအမေရိကန်နိုင်ငံသားဝင်ကြီးကိုပြောလိုက်ပါတယ်။ဒီအတွက်ပြရမယ့်ဇေယျစကားကတော့ကြီးမားမားပါဒါပေမဲ့အစ္စရေးအတွက်ဂျူးပြည်သူတွေအတွက်နှစ်နိုင်ငံလုံးကယုံကြည်တဲ့တတ်မိုးထားမှုတွေအတွက်ကျွန်တော်တို့အောင်ပွဲခံမှာပါလို့ကာကွယ်ဝင်ကြီးယိုအဖ်ဂယ်လန်ကအစ္စရေးကိုတနင်္လာနေ့ကပြရရတော့တဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကိုပြောခဲ့တာပါမစ္စတာဘလင်ကန်ကလည်းအစ္စရေးရဲ့မိမိကိုယ်ကိုယ်ကာကွယ်ပိုင်ခွင့်အခွင့်အရေးကိုနည်းနည်းရှားရှားထောက်ခံကြောင်းဂရိကဝိတ်ကိုထပ်ပြီးပေးပါတယ်အစ္စရေးကပြောထားတဲ့အတိုင်းကမ္ဘာပါလက်စတိုင်း၅သိန်းဟာဂါဇာမြောက်ပိုင်းကနေတောင်ပိုင်းကိုထွက်ပြေးသွားကြတဲ့အပြင်အစ္စရေးကရေးဖြတ်မီးဖြတ်စားနပ်ရိက္ခာနဲ့ဆေးဝါးဖြတ်ထားတဲ့အတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးအကြံတဲ့နဲ့ကြုံနေကြရပါတယ်။ဂါဇာကိုအကူအညီတွေလိုသူတွေစီပို့လို့ရအောင်အီဂျစ်အစ္စရေးကုလသမဂ္ဂတို့နဲ့အတူလှုပ်ဆောင်နေပါတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကန်ကပြောပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဟာအာရဗ်တိုင်းပြည်အတော်များများကိုခီးသွားခဲ့ပြီးတတိယနေ့မှာအစ္စရေးကိုပြန်လည်ရောက်ရှိလာခဲ့တာပါ။အမေရိကန်နိုင်ငံမှာတော့သမ္မတဘိုင်ဒန်ဟာအစ္စရေးကိုတွားဖို့စဉ်းစားနေတဲ့အချိန်အမျိုးသားလုံခြုံရေးအစည်းအဝေးတွေကြောင့်အမေရိကန်နိုင်ငံကိုလိုရာဒိုပြည်နယ်မှာရှိတဲ့လေအားသုံးစွန်းအင်ဆက်ရုံကိုတင်းနှာနေတွားရောက်မဲ့မူလအစီအစဉ်ဖြစ်လိုက်ပါတယ်။ဒါကအေဘီရောကပြောဆိုတာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူရဲ့ဖိတ်ကြားချက်အရသမ္မတဘိုင်ဒန်အစ္စရေးနိုင်ငံကိုမကြားမီတွားရောက်ဖို့ဖြစ်နိုင်မဖြစ်နိုင်ကိုအမေရိကန်နဲ့အစ္စရေးတာဝန်ရှိသူတွေကဆွေးနွေးနေကြတယ်လို့ဒီကိစ္စနဲ့အကျွမ်းတဝင်ရှိသူကရိုက်တာသတင်းဌာနကိုတင်ပြကုန်နေကပြောခဲ့တာပါ။ဖြစ်လာမယ်ဆိုလို့ရှိရင်တပ်ပလော့ဘိုင်ဒန်ရဲ့ခီးစင်ဟာလေနိုင်ငံခြားရေးဝန်ကြီးဘလင်ကန်ရဲ့ခီးစင်ရဲ့နောက်အစ္စရေးဘက်ကအမေရိကန်ကမမမမရက်ဒီနေကြောင်းပြသတဲ့ခီးစင်ဖြစ်လာပါပါ။ဂါဇာကမ်းမြောင်ဒေသကိုအကူအညီပေးရတဲ့တန်တမာရေးအထောက်အပံ့တွေလည်းရှိနေပြီးတပ်ပလော့ဘိုင်ဒန်ကအရှိလေပိုင်းဒေသလူသားချင်းစာနာထောက်ထားမှုရေးရအထူးတန်တမာတရားကိုပြီးခဲ့တဲ့ရက်ပိုင်းတွင်ကခန့်ထားခဲ့ပြီလည်းဖြစ်ပါတယ်။ဟာမတ်စစ်သွေးကြွတွေပေါ်တိုက်ခိုက်တာဟာအစ္စရေးနိုင်ငံရဲ့ခုခံပိုင်ခွင့်အဖြစ်အမေရိကန်ကအသိမှပြုထားသလိုဂါဇာမှာအရက်သားတွေမထိခိုက်စေဖို့ကိုလည်းအစ္စရေးကိုအမေရိကန်ကပြောထားတာပါအမေရိကန်နိုင်ငံမှာပဲအစိုးရချင်းတွေဖြစ်လာနိုင်မှာရှိတဲ့တက်တွေတွေနဲ့တရားရုံးဝန်ထမ်းတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဟောင်းထရမ့်အနေနဲ့နှုတ်ဆက်နေရမယ်လို့ဖက်ဒရယ်တရားသူကြီးကတနင်္လာနေ့ကအမိန့်ချမှတ်လိုက်ပါတယ်2020ရွေးကောက်ပွဲရလဒ်ကိုတရားမဝင်ပယ်ဖျက်ဖို့လုပ်ခဲ့တယ်ဆိုတော့ဆွဲဆိုချက်နဲ့တရားရေးဌာနကမစ္စတာထရမ့်ကိုတရားဆွဲဆိုခဲ့ရမှာမစ္စတာထရမ့်ကအစိုးရရှင်တွေတရားသူကြီးနဲ့တက်တည်ဖြစ်လာနိုင်ဘက်ရှိတဲ့သူတွေအပေါ်လူမှုမီဒီယာမှာရောမဲဆွဲစည်းရုံးရေးနဲ့မီဒီယာတွေ့ဆုံပွဲတွေမှာပါတိုက်ခိုက်ပြောဆိုခဲ့တဲ့အတွက်မစ္စတာထရမ့်ကိုတားမြစ်ပေးဖို့အထူးရှင်းတဲ့ဂျက်စ်ပေးအဖွဲ့ကတရားရုံးကိုလျှောက်ထားခဲ့တာဖြစ်ပါတယ်ဘယ်ရာဇဝမှုနဲ့ဆွဲဆိုခံရသူတွေမှအစိုးရရှေ့နေတရားသူကြီးနဲ့တရားရုံးဝန်ထမ်းတွေသက်သေတွေအပေါ်အခုလိုတိုက်ခိုက်ပြောဆိုတာတွေကိုခွင့်ပြုတဲ့အတိုင်းဒီမှုမှလည်းကျွန်မကခွင့်ပြုလိုက်မှာမဟုတ်ဘူးလို့ခရိုင်တရားသူကြီးတန်ယာချတ်ကင်ကပြောကြပါတယ်။ဒါပေမဲ့မစ္စတာထရမ့်ကတရားရေးဌာနကိုဝေဖန်တာဒီအမှုဟာနိုင်ငံရေးအရအမှုစစ်ထားတာဆိုတဲ့အပြောဆိုမျိုးလို့ပြောဆိုချက်တွေကိုတော့တရားသူကြီးကမပိတ်ပင်ပါဘူးခင်ဗျာ။
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.25kHz 1.1.3 5.40kHz 4.83 5.51kHz 5.59kHz 5.95 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ငါမနေ့သတင်းတွေကို VOA ကဆက်လက်ကြေညာပေးနေပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီဟာထိုင်းကရချာဘူရီခေငါထိုင်းမြန်မာနယ်စပ်နောက်ကထိုင်းဟင်းယာယီဒုက္ခသည်စခန်းကိုရောက်ရှိနေပြီးမြန်မာနိုင်ငံငြိမ်းချမ်းရေးရှိအောင်ကြိုးစားဖို့မြစ်တာရက်ခတ်လိုက်ပါတယ
် I want to take this opportunity also to appeal for peace in Myanmar to be restored and for the millions of displaced some of them
it's so quite trippy ကြတဲ့သူတွေအိမ်ပြန်နေရေးအတွက်လည်းမြစ်တာရက်ခပြစေလို့မစ္စတာဖီလစ်ပိုဂရန်ဒီကပြောသွားခဲ့တာပါသူဟာဒုက္ခသည်စကားမှာဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်ထိုင်းနိုင်ငံမှာဒုက္ခသည်အဖြစ်ခိုးလုံနေထိုင်ရေးအတွက်လဲမစ္စတာဂရန်ဒီဟာဘန်ကောက်မြို့မှာနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်ရေးဝန်ကြီးဌာနနဲ့အမျိုးသားလူ့ကျိုးရေးကောင်စီတို့နဲ့တနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ပြီးအကျိုးရှိခဲ့ပါတယ်လို့သူ့ရဲ့ X လူမှုစာမျက်နှာမှာရေးသားထားပါတယ်ဒူတော့ရဲ့ယာယီဒုက္ခသည်စကားမှာဒုက္ခသည်9000ရှိပြီးအများစုကကရင်တိုင်းရင်းသားတွေဖြစ်ကြတယ်လို့သူကပြောပါတယ်။တချို့ကစကားမှာနေထိုင်နေကြရတာနှစ်စိတ်30ရှိပြီလို့လည်းဒုက္ခသည်မဟာမင်းကြီးကဆိုပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဒုက္ခသည်တွေကိုအကာအကွယ်ပေးနေအပြေရှာရေးကိုအဓိကထားလှုပ်ဆောင်ပါတယ်။ Israel နိုင်ငံမှာတော့ Israel Hamas ပဋိပက္ခကြောင့်ယောဘတမကဘော်တယောက်လာမဲ့အကျိုးဆက်တွေကိုဆွေးနွေးဖို့အတွက်အဖွဲ့ဝင်နိုင်ငံအကြီးအကဲတွေရဲ့အရေးပေါ်ဗီဒီယိုအစည်းအဝေးတက်ကိုအင်ကာဒီမှာကျင်းပဖို့ခေါ်ထားတဲ့အကြောင်းဥရောပကောင်စီဥက္ကဋ္ဌကကြေညာလိုက်ပါတယ်ဒီအစည်းအဝေးမှာအချက်၃ချက်ကိုအဓိကထားဆွေးနွေးကြမှာဖြစ်တယ်လို့ဥက္ကဋ္ဌ Charles Michel ကဆိုပါတယ်ပထမထိခိုက်နိုင်ခြင်းများတဲ့အရက်သားတွေကိုလူသားချင်းစာနာထောက်ထားရေးဥပဒေနဲ့ညီအကူညီပေးဒုတိယဒေသတွင်းပဋိပက္ခပေါ်ပြီးမဆိုးသွားအောင်နဲ့တပ်ဆိုင်ရာပါဝင်ပတ်သက်သူတွေနဲ့ထိတွေ့လောက်ကရေးအပါအဝင်ပါလက်စတိုင်းနိုင်ငံထူထောင်ရေးပါရှိတဲ့နိုင်ငံနိုင်ငံငြိမ်းချမ်းရေးအဖြစ်ရသည့်ထိဆောင်ရွက်ရေးတက်ရဥရောပသမဂ္ဂအတွက်အတိုက်ဝန်းများကြားတင်းမာလာနိုင်မှုအစိုးရဝါဒကောင်းထောင်လာနိုင်မှုလူများအိုးအိမ်စွတ်ခွာထွက်ပြေးဥရောပသမဂ္ဂအတွင်းကပဋိပက္ခနဲ့နီးတဲ့အင်းကြီးချင်းနိုင်ငံတွေစီကိုရွှေ့ပြောင်းလာကြမဲ့ပြဿနာတွေအပါအဝင်ဥရောပသမဂ္ဂရဲ့လုံခြုံရေးဆိုင်ရာအကျိုးဆက်တွေကိုဆွေးနွေးဖို့ရှိပါတယ်လို့ရုပ်မြင်သံကြားကနေပြောတဲ့ထုတ်ပြန်ချက်မှာဥက္ကဋ္ဌမစ္စက်ကတနင်္လာနေ့ကပြောလိုက်ပါတယ်ရုရှားနိုင်ငံမှာတော့ရုရှားနိုင်ငံခြားရေးဝန်ကြီးဟာဒီပတ်ထဲမှာမြောက်ကိုရီးယားကိုတွားရောက်မယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့ကပြောလိုက်ပါတယ်ဒီစည်းဝေးမှာအချက်တော့ရုရှားနိုင်ငံဟာမနေ့ကရုရှားနိုင်ငံယူကရိန်းစစ်ပွဲမှာအသုံးပြုဖို့ရုရှားကိုမြောက်ကိုရီးယားကခဲယမ်းမိကြောင်းနဲ့စစ်ပွဲပစ္စည်းတွေပို့ပေးနေတယ်လို့အမေရိကန်ကပြောပြီးရဲ့တန်ကြာမှာရုရှားရဲ့အကြေညာချက်ထွက်လာခဲ့တာဖြစ်ပါတယ်။မစ္စတာဆာဂေးလက်ဖရော့ဖ်ဟာမြောက်ကိုရီးယားကိုဗုံးလူးနေနဲ့ကြာတာပရင်းနေတွေမှာရောက်မှာဖြစ်တယ်လို့ရုရှားနိုင်ငံဂျာယေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောပြီးမဲ့ဒီခီးရဲ့ရွေချက်နဲ့တွေ့ဆုံမဲ့သူတွေကိုတော့ပြောမထားခဲ့ပါဘူး။မြောက်ကိုရီးယားကနေရုရှားကိုခဲယမ်းမိကြောင်းနဲ့စစ်ပစ္စည်းကွန်တိန်နာတစ်တာအလုံးပေါင်း1000ကျော်ပို့ပေးပြီးဖြစ်တယ်လို့အင်ဂျီရောကတော့တောက်ကြနေကပြောထားခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်တုံအန်ဟာအရင်ကရုရှားကိုတောက်ခဲ့ပါတယ်။မြောက်ကိုရီးယားဟာသူ့ရဲ့စစ်ရေးနဲ့နျူကလ িয়ার ဆိုင်ရာအစီအစဉ်တွေအတွက်ရုရှားစီကနေခင်မီလက်နဲ့နည်းပညာတွေကိုရယူခြင်းနေတယ်လို့အမေရိကန်ကယုံကြည်တဲ့အကြောင်းအင်ဂျီရောမျိုးသားလုံခြုံရေးကောင်စီပြောရေးစီဝရှိသူဂျွန်ကာဘီကပြောခဲ့ပူပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုဥတင်မောင်တန်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာမြန်မာပြည်အင်ကာနေမနေ့ကင်း VO ရဲ့အစီအစဉ်တွေကိုကြည့်ရှုနေကြရတာဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာစိတ်ဝင်စားဖွယ်နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ချင်ပါတယ်တရုတ်ရဲ့ခေတ်သစ်ပိုလန်မှာ BRI 10နှစ်စီမံကိန်းမှာနိုင်ငံပေါင်း150လောက်လက်မှတ်ထိုးထားသလိုအဲ့ဒီတည်းမှာအာဖရိကတိုက်နိုင်ငံအတော်များများလည်းပါဝင်တာပါဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံမဲ့ကမ္ဘာလုံးဆိုင်ရာအခြေခံအဆောက်အအုံစီမံကိန်းကြီးမှာမြေထားလမ်းတွေအဝေးပြေးကားလမ်းမကြီးတွေပေါ်ပေါက်လာတဲ့တပြိုင်နက်တည်းမှာပဲနိုင်ငံအတော်များများမှကလည်းဒီအကျွေးနွန်နစ်ခဲ့ရပါတယ်တရုတ်အစိုးရဦးဆောင်တဲ့ BRI စီမံကိန်းကြောင့်အာဖရိကတိုက်မှာဘယ်လိုတည်ရောက်မှုတွေရှိနေပါသလဲ VOA Nairobi Bureau ရဲ့အကြီးအကဲမာရီယာမာဒီယဲလိုပြောပြတဲ့သတင်းကိုတော့မက်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ်ဗျာ
။လူငယ်ရဲ့ရှင်းနစ်ကကန်ညာနိုင်ငံမှာစတင်ဖွင့်လှစ်ခဲ့တဲ့ Strenegach Meter Line ဟာကန်ညာမှာလွတ်လပ်ရေးရခဲ့တဲ့1960ပြည့်လွန်ကာလကစလို့အကြီးဆုံးနဲ့အောင်မြင်ဆုံးစီမံကိန်းတစ်ခုဖြစ်တယ်လို့ကန်ညာဆိုရရရှိတွေကဂုဏ်ယူပြောဆိုခဲ့ကြတာပါ။မွန်မဆာမြို့ကနေနိုင်ရိုဘီမြို့ကိုအရင်က10နာရီကျော်သွားရတဲ့ခီးကအခုဆိုရင်9နာရီကနေ6နာရီလောက်ထိပဲကြာတော့ပါတယ်။အချိန်အများကြီးမကုန်တော့လို့သဘောကျတယ်လို့ခီးတဲ့တခုဖြစ်တဲ့ Dennis Ombuna ကပြောပါတယ်
။ We are a businessman going for an interview says you are
saying ဒီမှာတယောက်အလုပ် interview ရှိတယ်ဆိုရင်ကို့အတွက်အချိန်တွေတက်တာသွားစီပါတယ်
။မွန်မဆာစိတ်ကမ်းမြို့ကနေနိုင်ရိုဘီနောက်နိုင်ရိုဘီကနေနီဗာရှာမျိုးတွေကိုဆက်သွယ်ထားတဲ့ဒီမြေထားလန်တိစားဖို့အတွက်ကိုတော့ကန်ညာဟာတရုတ်နိုင်ငံစီကနေဒေါ်လာ5ဘီလီယံချင်းငွေယူခဲ့ရပါတယ်။အခုလိုတိစားတဲ့စီမံကိန်းကတော့တရုတ်သမ္မတရှီကျင်းပင်ဦးဆောင်တဲ့ BRI ခေတ်သစ်ပိုလန်မှကပတ်လန်စီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ကန်ညာ၊ယူဂန်ဒါ၊ရဝန်ဒါနဲ့တောင်ဆူဒန်နိုင်ငံတွေကိုချိတ်ဆက်သွားလာနိုင်ရေးအပါအဝင်အခြေခံအဆောက်အုံ၊ကုန်သွယ်ရေးနဲ့တယ်လီဖုန်းဆက်သွယ်မှုဆိုင်ရာကမ္ဘာလုံးဆိုင်ရာစီမံကိန်းကြီးဖြစ်ပါတယ
်။ The good side one is that it's a framework for
ကောင်းတဲ့ဘက်ကကြည့်ရင်တော့ဒါဟာကုန်ပစ္စည်းနဲ့ကုန်တင်ရင်တွေကူးတန်းသွားလာတည်ယူပို့ဆောင်ရေးအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်
။ဒါပေမဲ့လည်းဒီစီမံကိန်းတည်ဆောက်ရမှာအခုထက်ပိုတဲ့စီမံဆောင်ရွက်မှုတွေရှိခဲ့တဲ့တယ်လို့သူကပြောပါတယ်။
I wish those who were responsible for negotiating the SGR would have actually
SGR စီမံကိန်းပြစာဖို့စဉ်းစားညီနိုင်ရမှာတာဝန်ရှိသူတွေအနေနဲ့ကုန်ကြစိတ်ပြန်လည်ပြေးချေရမယ့်ကိစ္စတွေကိုတေချာတွက်ချက်စီမံခဲ့တင်ပါတယ်ဒါကအင်မတန်ကိုကြီးမားတဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းတစ်ခုပါနှစ်20 30အတွင်းငွေပြန်လည်ပြေးချေရမယ့်ရည်မှန်းချက်ကြီးလွန်းတဲ့စီမံကိန်းကြီးပါပဲ
ဒီမြေချာလန်ကနိုင်ရိုဘီမြို့သားဥယျာဉ်တော်ကြီးကိုဖျက်သွားတာကြောင့်ဒီစီမံကိန်းတည်ဆောက်တဲ့အချိန်အတွင်းတောရင်သရဝါရီအပေါ်ကြားရောက်နိုင်တဲ့ဆိုးကျိုးတွေကို၆ပြဝေဖန်သူတွေကကန့်ကွက်ကြတာလည်းရှိခဲ့ပါတယ်။ဘလို့ပဲဖြစ်ဖြစ်အာဖရိကနိုင်ငံအများစုပါဝင်တဲ့နိုင်ငံပေါင်း150လောက်ကတရုတ် BRI စီမံကိန်းမှာပါဝင်ဖို့ပြီးခဲ့တဲ့10ဆနှစ်တခုအတွင်းသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါ။
Africa's population is growing significantly and there's
Africa ရဲ့လူကြီးကတိတိကျကျတိုးလာနေပြီးတော့အခြေခံအဆောက်အုံတွေတိုးမြင့်တိဆောက်ဖို့ကလည်းလိုအပ်လာပါတယ်။တရုတ်မြင်ကကြည့်ရင်တော့အာဖရိကကမျက်စိကျစရာပါ။ကမ္ဘာတစ်ဝှမ်းမှာကြီးတဲ့အခါမှာအာဖရိကမှာကဂျီနီ၊ကိုဘော့တတ်တူနဲ့တခြားတွင်းထွက်တည်ရန်ဇာတာတွေအများပြားရှိနေပြီးတော့တရုတ်ကုန်ထုတ်လုပ်မှုလုပ်ငန်းတွေအတွက်လိုအပ်တဲ့ကုန်ကြမ်းတွေရှိနေလို့ပါပဲ။
ကင်ညာ၊အီသီယိုးပီးယားနဲ့ဇမ်ဘီယားနိုင်ငံတွေမှာတရုတ်ကတိဆောက်နေတဲ့အခြေခံအဆောက်အုံတွေအများပြားကိုတွေ့နေပါတယ်။ဒါမဲ့ဇမ်ဘီယားအပါအဝင်ဒီနိုင်ငံတွေဟာတရုတ်စီကကျွေးမြူရီအမြောက်များယူထားပြီးပြန်ဆက်နိုင်ဖို့အတွက်လုံးပန်းနေကြရတာပါဇမ်ဘီယားနိုင်ငံကတော့ကိုဗစ်ကပ်ဘေးကာလအကျွေးပြန်ဆက်ဖို့ပြက်ကွက်တဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်လွန်ပါတဲ့နိုင်ငံတွေကိုတရုတ်ကအခုလိုချင်းငွေတွေထုတ်ပေးတဲ့ကိစ္စကိုအနောက်နိုင်ငံတွေကတော့ဝေဖန်ပါတယ်အကျွေးနုံနစ်နေတဲ့နိုင်ငံတွေတတ်တာရရအောင်အမြန်ဆုံးဆောင်ရွက်ပေးတဲ့နယ်လို့လည်းပြောဆိုပါတယ်
Prompt action on debt is in China's interest.
အကျိုးကိစ္စအမြန်ဆုံးကင်တွယ်ရေးကတရုတ်ရဲ့အကျိုးစီးပွားဖြစ်ပါတယ်
။အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လန်ပြောသွားတာပါ။ BRI ကိုလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံအများစုဟာစီးပွားရေးတိုးတက်မှုတွေရှိနေတဲ့အချိန်မှာပါဝင်ခဲ့ကြတာဖြစ်ပြီးနောက်ပိုင်းမှာမှစီးပွားရေးအခြေအနေတွေပြောင်းလဲသွားခဲ့တာဖြစ်တယ်လို့နိုင်ငံကဆက်ဆံရေးကောင်စီက David Sachs ကပြောပါတယ
်။ The first shock of course was the COVID-19 pandemic.
ပထမဆုံးရိုက်ခတ်မှုကတော့ကမ္ဘာစီးပွားရေးကိုအကြီးအကျယ်ထိခိုက်စေတဲ့ COVID-19 ကပ်ဘေးပါပဲ။အထူးသဖြင့်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုအများကြီးရိုက်ခတ်ခဲ့ပါတယ်။ဒုတိယကတော့ Ukraine စစ်ပွဲပါ။အာဖရိကကိုစားတောက်ကုန်နဲ့ရေနံအဓိကတင်ပို့နေတဲ့နိုင်ငံတွေစစ်ပစ်တဲ့အခါမှာကုန်စင်းတွေကတိတိကျကျထိုးတက်သွားခဲ့ပါတယ်
။ဒီလိုအခြေအနေတွေရှိပေမဲ့လို့တစ်ဖက်မှာလည်းခီးသွားတွေကတော့မြေထားလမ်းတကြီးမှာသွားလာရတာကိုသဘောကျကြပါတယ်
။ These are safe mode of transport that are
and you can get သွားလာနိုင်လို့ကျွန်တော်တို့ကင်ညာပြည်သူတွေကတော့သဘောကျပါတယ
်ဘော့စတန်တက်သူကလုပ်တဲ့သိမ့်မကြိုင်ကလိလာချက်တစ်ခုမှာတော့တရုတ်ရဲ့အာဖရိကချင်းငွေပမာဏဟာအခုချိန်မှာပြီးခဲ့တဲ့10ဆနှစ်နှစ်ခုအတွင်းအနှိမ့်ဆုံးအဆင့်ကျဆင်းသွားတာကိုတွေ့ရပါတယ် BRI စီမံကိန်းဆက်ရှိနေချိန်မှာတရုတ်အနေနဲ့အသေးစားရင်းနှီးမြှုပ်နှံမှုတွေပြောင်းလဲလှုပ်ဆောင်လာနိုင်တယ်လို့လည်းလိလာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ရှင
်ဒီသတင်းနဲ့တဆက်တည်းပြောပြချင်တာကတော့တရုတ်နိုင်ငံတွင်ခီးသွွားလုပ်ငန်းအခြေအနေအလားအလာဘယ်လိုရှိသလဲဆိုတာကိုကြည့်အောင်ပါတရုတ်နိုင်ငံရဲ့ခီးသွွားလုပ်ငန်းတိုးတက်လာအောင်လှုပ်ဆောင်မှုတွေကြောင့်တစ်ချိန်တုန်းကစီးပွားရေးဖွံ့ဖြိုးမှုတွေနည်းခဲ့တဲ့ဝေးလံခေါင်ပြားတဲ့စီချွမ်းခရိုင်အနောက်တောင်ပိုင်းဒေသတွေမှာစီးပွားရေးကောင်းလာပါတယ်ဒါပေမဲ့အဲ့ဒီဒေသမှာနေထိုင်တဲ့တိဘက်လူမှုအတိုင်းဝိုင်းပေါ်မှာရေရှည်အကျိုးသက်ရောက်မှုတွေရှိလာမှာကိုတော့စိုးရိမ်နေကြပါတယ် AP သတင်းဆောင်ပါတပုတ်ကိုခြေခံပြီးတော့မအီတန့်စင်ကတင်ဆက်ထားပါတယ်ခင်ဗျာ
။တိဘက်ကုန်းမြစ်နဲ့ထိဆက်နေတဲ့တရုတ်နိုင်ငံစီချွန်ခရိုင်အနောက်ပိုင်းမှာလှပတဲ့ရှုခင်းတွေနဲ့ဝေဆာတဲ့တိဘက်ယဉ်ကျေးမှုတွေကြောင့်ခီးသွွားဧည့်သည်တွေအလားအများပါတယ်ဒီဒေသကစီးပွားရေးလုပ်ငန်းတွေနဲ့ခရီးအသွားအလာများတဲ့နေရာတွေကိုလေ့လာဖို့အတွက်တရုတ်ခြေဆိုင်နိုင်ငံခြားသတင်းတောက်တွေကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဒေသန္တရအစိုးရတွေကစက်တင်ဘာလအစောပိုင်းတုန်းကစီစဉ်ပြီးတော့စီးလွတ်ခဲ့ပါလေ။ပေ13,000ကျော်မြင့်တဲ့တောင်ထိပ်ကိုတက်ပြီးတော့ရင်သက်ရှူမောပွဲရှူခင်းတွေကိုကြည့်ရတာကိုလည်းခီးသွားတွေကသဘောကျတာပါ။ပေ2000လောက်မြင့်တဲ့အထွတ်အမြတ်တောင်3ခုကလည်းတိဘက်ဗုဒ္ဓဘာသာတွေအတွက်အရေးပါတဲ့နေရာဖြစ်ပါလေ။တီဘက်ကိုတယောက်တည်းခီးထွက်လာပြီးတော့ကျူးစားပြီးတောင်တက်ခဲ့တဲ့ခီးသွားတယောက်ကသူ့ရဲ့အတွေ့အကြုံကိုပြောပြပါလိမ့
်။တော်တဲ့ဖောင်ချက်စတဲ့ဖုန်ကြီးချက်စဖိမယ
်။ရှူကင်းတွေကအင်မတန်လှပါတယ်။ဖြူစင်တဲ့မြေအဖြစ်ကျွန်တော်ရင်ထဲမှာဆွဲထင်နေပါတယ်။ကျွန်တော်ဖြစ်ချင်တဲ့အိမ်မက်တွေလည်းဖြစ်ပါတယ်။ဒါကြောင့်ကိုကိုကိုစိန်ခေါ်တဲ့အနေနဲ့ဒီကိုရောက်လာတာပါ။
အရင်တုန်းကတော့ဒီဒေသတွေမှာစိုက်ပျိုးရေးကိုအလေးထားခဲ့ကြတာပါ။ဒေသရင်ဒီဘက်တွေကမှုကောက်ပြီးတော့ရောင်းခဲ့ပြီးမဲ့လေ2000ပြည့်နှစ်မှာခီးသွွားလုပ်ငန်းတိုးတက်ရေးစီမံကိန်းကိုဒေသခံအာဏာပိုင်တွေကတည်ဝင်စာတင်ခဲ့ပါသည်2000ပြည့်နှစ်မှာခီးသွွားဧည့်သည်3000ကျော်လောက်ပဲရှိခဲ့ရတာကနေ2022ခုနှစ်မှာခီးသွွားဥယျာဉ်က 31.4 သန်းအထိလာလေတဲ့အကြောင်းအစိုးရချက်လက်တွေမှာမှတ်သားထားပါသည်ခီးသွွားကဏ္ဍကြောင့်တဲခိုကန်လုပ်ငန်းစားတောက်ဆိုင်နဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေအပါအဝင်စီးပွားရေးအခွင့်အလမ်းတွေလည်းပေါ်လာပါသည်ချက်ထရန်ခရိုင်ဒရောင်းတိုရွာမှာဆိုရင်အခြေခံရန်တရားမိုးမှန်မှုနဲ့အဆောက်အုံတွေစောက်ဖို့ဒေသခံအစိုးရကအမေရိကန်ဒေါ်လာ24သန်းကျော်နဲ့ညီမျှတဲ့တရုတ်ယွမ်ငွေတန်180ပုံအော်သုံးခဲ့ပါလိမ့်။ဆေးအဖြူတုတ်ထားတဲ့ဒေသခံတိဘက်ရိုးရာအိမ်တွေလည်းအခုတော့ခီးသွွားတွေအတွက်တဲခွန်နေရဖြစ်နေပါပြီ။ဒေသခံတွေအတွက်ဖွံ့ဖြိုးတိုးတက်မှုဖြစ်စေဖို့အစိုးရကလှုံ့ဆော်ပေးနေပေမဲ့ခီးသွွားလုပ်ငန်းရဲ့အကျိုးကျေးဇူးကိုဒေသခံတွေရတာမတွေ့ရဘူးဆိုပြီးဟောင်ကောင်တက္ကသိုလ်ကဘာမောက်ခတယောက်ကသုံးသပ်ပါတယ
် I would think most people are still living the traditional way are still tied to the land
လူအများစုကတိဘက်မှာပဲခြေချနေထိုင်ပြီးဒလေထုံးစံတွေအတိုင်းဆက်နေထိုင်နေကြသေးတယ်လို့ထင်ပါတယ်။ပညာရေးကတစဉ်လူတော်များများကတော့အကျေပြန့်တဲ့စီးပွားရေးကဏ္ဍမှာပါဝင်လာကြပါတယ်။လူငယ်တွေကကြောင်းတက်ပြီးဟန်တယုတ်စာတင်ကြပါတယ်။ဒါပေမဲ့ဟန်တယုတ်စာကိုကောင်းကောင်းလေ့လာတဲ့တိဘက်ဥယျာဉ်ကတော့တော်တော်နှဲပါသေးတယ်။
တိဘက်အိမ်ဟောင်းတွေကိုပြုပြင်မိုးမှန်ပြီးတော့အပြင်ပိုင်းကိုခေတ်ဟောင်းပုံစံအတိုင်းထားအတွင်းပိုင်းကိုတော့ခေတ်သစ်ဟိုတယ်ကမ်းပုံစံအတွင်ပြောင်းထားတာဖြစ်ပါလိမ့်။ဒီဟိုတယ်စားဖွင့်တဲ့2019ခုနှစ်ကလေးကအခုချိန်အထိအလုံးအကိုင်အခု60လောက်ဖန်တီးထားပြီးဖြစ်တဲ့အကြောင်းဒေသခံအာဏာပိုင်တွေကပြောပါလိမ့်။ဒီဟိုတယ်ကနေတစ်နှစ်ကိုအမေရိကန်ဒေါ်လာ5သိန်းခွဲလောက်နဲ့ညီမျှတဲ့ယွမ်4သန်းလောက်ဝင်ငွေရှိတဲ့အကြောင်းစီးရင်းနေမှာဖော်ပြထားပြီးတော့ဒီထက်လေးချဲ့ထွင်မှုစီစဉ်ထားတာပါ။
像我们公司的话未来打算是把这个民宿这个产业再放大
တဲခိုကန်နာကိုချက်ထွင်ဖို့စီစဉ်ထားပြီးရွာတရွာလုံးမြို့တစ်မြို့လုံးကိုတဲခိုရိတ်သားဖြစ်တစုတစည်းနဲ့ဖန်တီးဖို့စီစဉ်ထားပါတယ်။ရှင်းစွဲဒေတာလက္ခဏာတွေကိုထိမ့်သိမ်းထားခြင်းနဲ့ရွေချက်နဲ့ဒီစီမံကိန်းကိုစတင်ခဲ့တာပါ။ဒုတိယရွေချက်ကတော့စိမ့်လန်းစုပြေမှုထက်သွင်းခြင်းပြီးငကူပုံစံကိုဒီအတိုင်းဆက်ထားနိုင်ဖို့ကြိုးစားနေတာပါ
။ခီးသွွားဧည့်သည်တွေအလာများတာကဒေတာကန်ဟန်တရုတ်ယဉ်ကျေးမှုကိုဆက်ပြီးတော့ရှင်သန်စေတယ်ဆိုပြီး Nottingham တက္ကသိုလ်ကအပေါင်းအခါတယောက်ကပြောပါလိမ့်။သမိုင်းဝင်နေရာတွေကိုထိမ့်သိမ်းထားဖို့ဒေသခံအာဏာပိုင်တွေကကြိုးစားနေတဲ့တစ်ချိန်တည်းမှာပဲတိဘက်တွေအနေနဲ့ဟန်တရုတ်အတိုင်းဝိုင်းထဲမှာပါဝင်လာဖို့သူကတိုက်တွန်းထားပါလိမ့်
I think that's something quite interesting going on. You do have some problems.
ဒေသခံတွေဟန်တရုတ်ရေကြီးမှုကိုဆက်လက်ထိန်းသိမ်းဖို့တိုက်တွန်းကြပါတယ်။စီးပွားရေးခေတ်သစ်ကဘာမှာကိုတိုင်းရင်းသားတိုက်မြုံထဲမှာပဲတီးကြမဖြစ်စေဖို့မန်ဒရင်းတရုတ်ဘာသာစကားကိုလည်းလေ့လာဖို့တိုက်တွန်းကြပါတယ်။
ခီးသွွားဧည့်သည်တွေအလာများတဲ့ပုံမှာစိုးရိမ်မှုတွေရှိနေပေမဲ့လည်းတိဘက်ယဉ်ကျေးမှုတွေကြောင့်ပဲလာလေတဲ့ခီးသွွားဥယျာဉ်တိုးလာနေတာဖြစ်ပါလိမ့်
今天我们看的那个
骑士大来，
骑士大来的故居。
昆明庙的兰喇嘛普诺吉也因银行过来，今朝今天多来给玩的。天下子的庙吉也木也米将来来来给玩的。这兰喇嘛普诺吉个是往昆明庙去的吧？今天个风水泥塔嘞，没等搞内路听嘛的，这边人节目里嘞，手机塔了吧？
ဒီဘက်ဟာတရုတ်အပိုင်းဖြစ်နှစ်ပေါင်းများစွာတရုတ်အစိုးရကပြောလာနေတာဖြစ်ပေမဲ့လေဒလိုင်းလာမဖုံးတော်ကြီးနဲ့သူ့ကိုထောက်ခံသူတွေကတော့ဒီဘက်ကတရုတ်နဲ့တီးခြားဖြစ်တယ်ဆိုပြီးပြောဆိုနေတာပါ1950ပြည့်နှစ်မှာကွန်မြူနီတက်တွေဝင်ရောက်ကျူးကျော်ခဲ့ပြီးဟိမဝန္တာဒေသကိုတရုတ်အစိုးရကအုပ်စိုးလာတာဖြစ်ပါတယ်နှစ်
ဒီနေ့ကတော့ဒီနေ့ပြင်အမေရိကန်အရှေ့ဘက်မေရီလန်ပြည်နယ်မှာကျင်းပတဲ့စစ်ပွဲဟာကြာရှည်နိုင်တဲ့စီဗီရိုအစ်စရီကာကွေးဝင်ကြီးကနေထောင်ကိုလူတို့အောင်ကြွားမှုနောက်ပိုင်းမှာစောင့်ကြည့်မှုတွေပိုတိုးလာပြီးတော့ခီးသွားလာမှုတင်းကျပ်တာတွေလည်းတိရွတ်ဆွေရကပိုပြီးတော့လှုပ်လာတာဖြစ်ပါတယ်ရှင်
VOA စီစဉ်တဲ့ Radio ရုံးမြင့်တန်ကြားတော့ပြင် YouTube စာမျက်နှာနားဆင်ကြည့်ရှုနိုင်ပါတယ်
youtube.com/voabemis
ကဘာအနံတဘာဝဘေးဒဏ်အကြီးအကျယ်ကြုံလာရပေမဲ့သက်ဆိုင်ရာအစိုးရတွေဘက်ကမတန်ဆွမ်းသူတွေအတွက်ကြိုတင်ပြင်ဆင်ပေးတာတွေတိုးတက်မှုမရှိတာတွေကိုတွေးကြရတာပါအေပီသတင်းကိုအခြေခံပြီးတော့နန်းလောင်တင်ပြထားပါတယ်ခင်ဗျာကဘာလူရရဲ့ဆက်ချောက်ရခိုင်နှုန်းဟာမတန်ဆွမ်းသူတွေဖြစ်ပါတယ်တဘာဝဘေးဒဏ်လျှော့ချရေးယုံ
UNDRアーがတဘာဝဘေးဒဏ်နဲ့မတန်ဆွမ်းသူများအရေးတကွာလုံးအတိုင်းတာနဲ့ဒုတိယအကြိမ်မြောက်စစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်ဒန်းနုညင်မြမိုးရရှိရေးဆိုတဲ့ရီမာချက်နဲ့2013ခုနှစ်မှာပထမအကြိမ်စစ်တမ်းကောက်ယူခဲ့ပါသေးတယ်ဥပမာပြောရင်မြင်းအာယုံကင်းမဲ့တဲ့သူတွေမီးဘေးတဲကနေဘေးလွတ်ရာဘလို့ထွက်ပြေးနိုင်မလဲဆိုတာမျိုးပေါ့
လုံခဲ့တဲ့စနေလောက်ကတည်းကစပြီးတော့မတန်ဆွမ်းသူတွေအတွက်အစိုးရဘိုင်းကအားပေးကူညီဆောင်ရွက်ပေးတဲ့အစီအစဉ်တွေမဆိုးစလောက်ပဲတိုးတက်မှုရှိတာကိုလည်းလေလာမှုမှတွေ့ရှိခဲ့ပါတယ်။2023ခုနှစ်ဒုတိယအကြိမ်ကောက်ယူထားတဲ့စစ်တမ်းအရဖြေဆိုခဲ့သူတွေထက်မှာရှစ်ဆယ်လေးရာခိုင်နှုန်းကတဘာဝဘေးနဲ့ကြုံလာရင်ကြိုတင်ပြင်ဆင်မှုလုံးဝမရှိကြဘူးလို့ပြောပါတယ်။ဥပမာဘေးလွတ်ရာထွက်
If there is no quick response from the community,
မတန်ဆွမ်းသူတွေကိုအစိုးရနဲ့လူမှုအတိုင်းဝိုင်းကခက်မြမြန်မကဲတင်ဘူးဆိုရင်လူတွေကသူတို့ကိုမေးသွားတတ်ကြပါတယ်။ဥပမာရေကြီးရေရှမ်းတာဖြစ်လာပြီဆိုရင်လူတိုင်းကအသက်လူပြေးနေရတဲ့အတွက်မျက်စိမမြင်တဲ့သူ၊ဗိမ့်တကလည်းထိုင်နေသွားလာရသူဒါမှမဟုတ်မတန်ဆွမ်းဖြစ်နေသူတွေနောက်ကျန်ရင်းနေတတ်ပါတယ်။
2023ခုနှစ်ရဲ့လေလာဆန်းစစ်ချက်မှာတော့တဘာဝဘေးဒဏ်ကြိုတင်သတိပေးစနစ်တွေလုံလုံလောက်လောက်ရှိထားမယ်ဆိုရင်ဘေးလို့ရတင်ဆောင်ဖို့အခက်အခဲရှိမှာမဟုတ်ဘူးလို့မတန်စွမ်းသူ36ရခိုင်နှုန်းတို့ကဖြေဆိုကြပါတယ်။2029ခုနှစ်မှာတကဘာလုံးအတွဲကုလသမဂ္ဂရဲ့တဘာဝဘေးကြိုတင်သတိပေးစနစ်တွေထားရှိနိုင်ရေးဆောင်ရွက်နေချိန်မှာပဲကြိုတင်အသိပေးစနစ်တွေရဲ့အရေးပါပုံကိုမြေမောင်းထိုးပြလာကြတာပါ။ဒါပေမဲ့လည်းကမ္ဘာနိုင်ငံတစ်ဝက်လောက်မှာတော့တဘာဝဘေးကြိုတင်သတိပေးစနစ်တွေမရှိကြသေးပါဘူး။
In Morocco there's a lot of floods. No one to help you. I'm using crutches.
နာရောမှာရေကြီးခဲ့တုန်းကဘယ်သူမှကျမကိုမကူညီနိုင်ပါဘူး။ကျမကဂျိုင်းတောင်နဲ့သွားလာနေရပြီးကျမရဲ့လုပ်ဖော်ဂိုင်ဘက်တယောက်ကတော့ဘိန်းတက်ကလထိုင်နဲ့သွားလာနေရသူဖြစ်ပါတယ်။သူလည်းရေဘေးကမပြေးနိုင်ပါဘူး။မိုးကောင်ရေရှားလို့စားစရာမရှိတဲ့အခါဆိုရင်လည်းဘယ်သူကမှစားစရာလာမပေးကြပါဘူး။တာသမီလည်းရှိမယ်ဆိုရင်သူတို့လည်းအတူလိုက်ပြီးဒုက္ခရောက်ကြရပါတယ်။တဘာဝဘေးဒဏ်တွေဖြစ်လာရင်မတန်ဆွမ်းတွေကျုံရတဲ့စိန်ခေါ်ချက်ကတိတ်ကိုများလွန်းလာပါတယ်။
ခုလိုသဘာဝပေးကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့ရက်ွက်တွေထဲမှာဆွေးနွေးကြတဲ့အခါပါဝင်ခွင့်မရဘူးလို့စစ်တမ်းဖြေဆိုကြတဲ့မတန်စွမ်းတို့က86ရခိုင်နှုန်းရှိပါတယ်။သဘာဝပေးနဲ့သက်ဆိုင်တဲ့ကြိုတင်ပြင်ဆင်မှုတွေအရက်ထဲမှာရှိတဲ့ဆိုတာလက်ရှိသိထားကြတဲ့မတန်စွမ်းတို့က17ရခိုင်နှုန်းရှိပြီး2023ခုနှစ်တုန်းကတော့19ရခိုင်နှုန်းအထိရှိခဲ့တာပါ။အဲ့ဒီလိုကြိုတင်ပြင်ဆင်ထားတဲ့စီစဉ်တွေကိုတရင်အချက်အလက်အဖြစ်ရယူနိုင်နေဆိုတာသိရှိတဲ့သူကတော့44ရာခိုင်နှုန်းရှိပါတယ်။မတန်စွမ်းသူတွေကိုသဘာဝဘေးဒဏ်ကနေလုံလောက်စွာအကာအကွယ်မပေးဘူးဆိုရင်ကုလသမဂ္ဂရဲ့မတန်စွမ်းသူများရဲ့အခွင့်အရေးအပြည့်ပြည့်ဆိုင်ရာပြဋ္ဌာန်းချက်ကိုချိုးဖောက်ရာရောက်နိုင်ပါတယ်။အဲ့ဒီပြဋ္ဌာန်းချက်မှာတော့အစိုးရပိုင်းကမတန်စွမ်းသူတွေကိုသဘာဝဘေးဒဏ်တွေကနေအကာအကွယ်ပေးဖို့အသေအချာဆောင်ရွက်ပေးထားရမယ်ဆိုပြီးတော့ပြဋ္ဌာန်းထားတာပါ။
နောက်ဆက်ငါပြည်လုံးနေကစားပြီးတော့ကုလသမဂအဖွဲ့ဝင်နိုင်ငံတွေမှာရရှိထားကြတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုတဘာဝဘေးဒဏ်ကနေကပ်ကွယ်နိုင်ရေးဆိုတဲ့ UNDRI ရဲ့ပထမဆုံးသဘောတူညီမှုစာချုပ်စန်တိုင်းဖရိမ်ဝါ့ခ်မှာတော့မတန်ဆွမ်းသူတွေကိုလည်းအခအခွဲပေးရမယ်အစီအစဉ်ထဲမှာထည့်သွင်းဖို့နဲ့တဘာဝဘေးဒဏ်တွေကြုံလာတိုင်းမှာမတန်ဆွမ်းသူတွေအ
တဘာဝဘေးဒဏ်တွေကြုံလာတိုင်းမှာမတန်ဆွမ်းသူတွေအသက်ဘေးကင်းရေးအတွက်အစိုးရတွေရဲ့ကြိုတင်ပြင်ဆင်မှုအားနည်းနေတာကိုကုလသမဂ္ဂစစ်တမ်းတွေကထောက်ပြနေတဲ့အကြောင်းကိုနန်းလောင်ပြောပြသွားတာပါခင်ဗျာအခုတခါတော့ဒီချင်းရိုးရွာပွဲဘက်ကိုလှည့်ရအောင်ပါ 84လင်းနှစ်မြောက်ချင်းနှစ်တက်ကူနေအထိမ့်မှန်ပွဲကိုဝါရှင်တန် DC အနာတဝိုင်းမှာနေထိုင်ကြတဲ့ချင်းလူမျိုးတွေရဲ့အစဉ်လာတရက်ကိုဖော်ထုတ်တာလေးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ကိုအောင်ကကိုယ်တိုင်သွားရောက်ရိုက်ကူးတင်ပြထားတာပါ
ချင်းနှစ်သက်ကူနေ့ကိုမေရီလန်ပြည်နယ်အယ်လ်ခရစ်မှာချင်းလူမျိုးတွေစုပေါင်းကျင်းပပါတယ်နှစ်ပေါင်းများစွာပျောက်ကွယ်နေတဲ့ယဉ်ကျေးမှုဓလေ့ထုံးတမ်းကိုပြန်လည်ဖော်ထုတ်တဲ့အနေနဲ့အခုလိုချင်းနှစ်သက်ကူပွဲကိုကျင်းပတာလို့ဆိုပါတယ်
Hello everybody happy Chinese new year ဟုတ်ကဲ့ကျွန်တော်တို့ဒီပွဲကျင်းပရချင်းအကြောင်းရင်းကတော့ကျွန်တော်တို့မှာကျွန်တော်တို့ချင်းလူမျိုးတွေမှာ ပွဲမျိုးမျိုးရှိတဲ့ထဲကနေဒီလိုချင်းနယူးယောက်လည်းနှစ်စနစ်တိုင်းဒီလိုပဲပြောပြောဆင်ဆင်ကျင်ပတဲ့အကြောင်းကျွန်တော်အရင်ပြောချင်ပါတယ်ပြီးတော့ဒီမလာပြီးတော့မှချင်းလူမျိုးတွေတစုတဝဲတဲ့တလုံးတဝါတဲ့ချင်းယူးယောက်ကနေတော့လကောင်းချင်းတချင်းတွေနဲ့တော့လကောင်းပြောပြောပါပါဆင်နွေးကြတာဖြစ်ပါတယ်
လွတ်လပ်ရေးရပြီးနောက်ပိုင်းမြန်မာနိုင်ငံမှာချင်းပြည်နယ်ဟာဖွံ့ဖြိုးတိုးတက်မှုနှေးကွေးတဲ့ပြည်နယ်တွေမှာပါဝင်ပါတယ်။တွာလာရခက်ခဲတဲ့ဒေသတွေဖြစ်ပေမဲ့လည်းအာနာထိန်းချုပ်သူဆက်ဆက်လက်ထက်လူမျိုးစုတွေရဲ့ဖြစ်တည်မှုအပေါ်တန်ဖိုးမထားတာကအခုလိုဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ဒေသဖြစ်လာစေတဲ့အဓိကအကြောင်းရင်းတည်းရဲ့ဖြစ်တယ်လို့ဆိုပါတယ်။ဒီအာနာသိမ
channel pastor le tat phet le da cho khu di ma channel lo ya la ha le troli kong le khu din ne sa taw di ha ga channel kong long ji yang pwe da ha ga di pi ne tai pwe to kong long channel hlu taw pho si si chi de
chin ye a kong si ga 1949 man la 18 ye ni ma chin ne de ku ni a la ye phe october 26 ga ni 28 ye ni thi tam mat pi chin pi ne twin chin pa la ra wa dai me le 1962 khu ne ma bo chou ji ni win ye dollar a kong si a mi gan sit tak ga ana taim pi naw ma raw chin ne de ku ni ma chin pa raw bu pait pin khan ga ya ba de
di nai ngan cha yo chin daw la kong ya khan daw la kong dai ta a lung ka ku ye jin chin phu အထင်မြတ်ကိုလေးလေးနဲ့နဲ့လောဆောချင်းဖြစ်ပါတယ်အဲ့ဒါကြောင့်စီကွန်စီခက်ခက်ကိုလည်းကျွန်တော်ပြစ်မတင်ပါဘူးတတော်ငံကမမိတဲ့အတွက်ကြောင့်ခုလောက်ပါတယ်ဒါမဲ့ဒီနေ့ကဆွင့်တော့ကဘာဒုဟန်လုံးဒီချင်းကမထကိုလုံးနေကြပါတယ်
ကောက်တဲ့စားပွဲအထိမ့်မှပြင်နေလဲချင်းလူမျိုးတွေစုစည်းကြတာပါမိမိတို့ရဲ့နေထိုင်ရာကြီးကွာတဲ့နေရာတွေမှာအားလုံးကကြီးငယ်ရွယ်လာအနည်းအမြင့်မရှိအားလုံးပူးပေါင်းပြီးတော့မကောင်းတဲ့မိစ္ဆာနတ်စကိုတွေဝိုင်းဝန်းပြီးတော့တုံးဖယ်ပြကြရအောင်တော်လှန်ပြကြရအောင်လို့ဆိုတဲ့ရည်ရွယ်ချက်နဲ့ဆောင်ရွက်တယ်ဆိုတာဟာလည်းပဲအမတန်မှအင်အားပါတဲ့ရည်ရွယ်ချက်တစ်ခုလို့
မေရီလန်ပြည်နယ်ချင်းလူမျိုးများအတင်းကနေ2019ခုနှစ်ကနေစတင်ပြီးချင်းနှစ်တစ်ကူနှစ်ကိုအခုလိုကျင်းပလာတာပါခင်ဗျာမတေချာမရေရာမှုတွေနဲ့ပြည်နယ်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။
တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကျက်အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတီနေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
် VOA American အတန်ကအင်္ဂါနေ့မနေ့ကအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီအစီအစဉ်ကို Facebook ကဓာတ်ရိုက်ထုတ်လွှင့်နေသလိုပဲ burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာလည်းထုတ်လွှင့်နေတဲ့ channel ထဲမှာပဲလာရောက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာ NUG နဲ့ဆက်သွယ်မေးမြန်းချက်တပုတ်ကိုလည်းထုတ်လွှင့်ကြပါတယ်။နိုင်ငံတကာမျက်နှာစာကိုထိုးပေါက်နိုင်ဖို့စစ်ကောင်စီကနီလန်းပေါင်းစုံနဲ့စ조사နေပါတယ်အဲ့လိုနိုင်ငံတကာတန်တမာအခင်းချင်းကအရေးကြီးတာနဲ့မှန်ပေမဲ့အဓိကအပြောင်းလဲကပြည်တွင်းမှာပဲဖြစ်ပြီးတော်လန်ရေးအောင်နိုင်မှသာအားလုံးကဝိုင်းပြီးပုံဩလာကြမဲ့သဘောရှိတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံရေးဝန်ကြီးဒေါ်စင်မောင်အောင်က VOA နဲ့တီးတန့်မေးမြန်းစင်မှာပြောကြားလိုက်ပါတယ် NUG ဝန်ကြီးဒေါ်စင်မောင်အောင်ကိုကိုငိမ့်ညာအေးကအွန်လိုင်းကနေတဆင့်တီးတန့်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဘူဘလက်လောမှာလည်းအာဆီယံဆက်ဆက်ပြီးတော့ငင်းပွားကြတဲ့ကိစ္စတွေဆက်တိုက်လို့ဖြစ်လာခဲ့တာပါ EU အာဆီယံလူခွေးရေးဆွေးနွေးပွဲကိစ္စမျိုးပေါ့နော်အဲ့လိုမျိုးနောက်တစ်ခုကအာဆီယံပူးတွဲစစ်ဆေးဆေးလေ့ကျင့်တာမျိုးနောက်ရုရှားမှာပဲရုရှားနဲ့မြန်မာဥဆောင်တဲ့ဆေးလေ့ကျင့်မှုကအာဆီယံပူးပေါင်းတာမျိုးပေါ့နော်အဲ့တော့အာဆီယံရဲ့ CEO စုပေါ်ထိပ်တွေ့ဆက်ဆံမှုသဘောထားကပြောင်းလဲလာတယ်လို့ပြောလို့ရလားအဲဆိုလိုချင်တာကနိုင်ငံတကာစင်မြင့်မဟုတ်တောင်ပေါ့နော်အာဆီယံစင်မြင့်မှာဟိုးရင်ကအဲဆက်နာရှင်ခက်ကလို့စစ်ကောင်းဆောင်တွေပြန်လဲဝင်ဆန့်တာမျိုးဖြစ်လာနိုင်တဲ့အရေးအကြောင်းလို့ကျူစနေမှာလားဝင်ကြီးနေလည်းဘယ်လိုသုံးသပ်ချင်ပါ့မလဲ။
ဒီကတော့ကျမတို့တော်တော်လေးသတိထားပြီးတော့ကာကွယ်တားဆီးရမယ်ကိစ္စမျိုးဖြစ်တယ်လို့မြင်တယ်။ကျမတို့ဘက်ကဖိအားတွေရော့သွားရင်ကျမတို့ဘက်ကသတိတစ်ချက်လွတ်လိုက်တာနဲ့တစ်ချိန်လုံးစိတ်ကောင်စီကလည်းအဲဘယ်နေရာနေတိုးပြီးတော့ဝင်ရမလဲဆိုတာကိုတို့ကအမြဲတမ်းရှာဖွေနေတာဖြစ်တယ်။အခုကာလဆိုရင်ပို့ပြီးတော့ဒီနိုင်ငံတကာမှာထိုးဖောက်ဖို့လို့ကိုအားသုံးလာတာကိုကျမတို့သတိထားမိတယ်။အဲတို့ဘက်ကနိုင်ငံသားရေးဝင်ကြီးအပြောင်းလဲလုပ်တာကစကြဲကပေါ့နော်တောက်လျှောက်ပေါ့လေ။ဆိုတော့အုံနဲ့ကျင်းတဲ့ကိုစူးစမ်းအထုတ်လာတာကိုကျွန်တော်တို့တွေ့ရတယ်။ဆိုတော့ဒါကတော့စူးစမ်းမှာပဲပေါ့နော်။ဒါသူ့ဘက်ကလည်းစူးစမ်းမှာပဲ။အဲ့တော့တစ်ဖက်ကဒါကိုဟိုနိုင်ငံတကာအနေနဲ့ကအဝဲဖြစ်ဖို့လို့လိုတယ်ပေါ့နော်။ဒီလိုမျိုးဟိုနိုင်ငံတကာဝင်ဆက်လာလေးလေပြည်သူလူထုကိုအကြမ်းဖက်နေတာ၊တက်ဖြတ်နေတာ၊လူခွင့်ရေးထိုးပေါက်နေတာ၊စစ်ရာဇဝတ်မှုကျူးလွန်နေတာတွေကိုနိုင်ငံတကာကလက်ခံတရအောင်ပေါ့နော်။လက်ခံပေးလိုက်တယ်လို့ဖြစ်လာလေလေဆိုတဲ့အနေထား။အဲ့တော့ဒါကြောင့်မို့လို့ကျွန်တော်တို့ကနိုင်ငံတကာမှာတော့ awareness ပို့ရအောင်လို့မို့လို့ဒီကိစ္စတွေကိုပေါ်ပေါ်တန်တန်သဘောမထားဘဲနဲ့ပေါ့နော်ဒီလရသမျှ platform တွေကနေဝင်တိုးနေတဲ့ကိစ္စတွေကိုကျွန်တော်တို့ကလည်းအတက်နိုင်ဆုံးဟိုကာကွယ်တားဆီးသွားရဖို့ရှိပါတယ်လူခွင့်ရေးဆွေးနွေးပွဲလို့ကိစ္စမျိုးဆိုကျွန်တော်တို့တွေ့နေရင်တန်လန်ပြောနေရင်တန်လန်နဲ့ခုန EU ဘက်ကမှလို့ EU ဘက်ကိုပြိပြင်မယ်ခုနပြောအာဆီယံဘက်ကဝင်လာတာမျိုးတွေပေါ့နော်တွေ့ရတယ်ဆိုတော့ဒါမျိုးတွေကြတော့ကျွန်တော်တို့က like ကန့်ကွက်ကြတယ်တကယ်လို့ကြိုတင်သိရင်တော့လည်းပဲကျွန်တော်တို့ကတားဆီးတယ်ပေါ့နော
်ဟုတ်ကဲ့အရွေ့အနေနဲ့ရောမြတ်အရွေ့အနေနဲ့ကအဲ့ဘက်ကိုရွေ့နေရင်တော့ယူဆ
တယ်။ယူဆတယ်။တချို့သောနိုင်ငံတွေနောက်တချို့သောအစုအဖွဲ့တွေကပုံစံတစ်မျိုးနဲ့ပေါ့နော်။ဟိုပြောရမယ်ဆိုလို့ရှိရင်တော့ကျမတို့တွေအတန်မထွက်နိုင်မထွက်နိုင်တယ်လို့ပေါ့လေ။တိတ်တိတ်ဆိတ်ဆိတ်လက်ခံလိုက်တာမျိုးတွေလည်းရှိနိုင်တယ်။ဆိုတော့ကျမတို့ကတကယ်ကိုနုံနုံကြကြနဲ့တားဆီးနိုင်မှသာလေ။တော်ဟာကြလိမ့်မယ်လို့မြင်တယ်။ဆိုတော့ကျမတို့ပြည်သူလူထုခံစားနေရတဲ့ရုန်းကန်နေရတဲ့ခန်းစားချက်ကိုတော့ကျမတို့လောက်ဘယ်သူမှနားလည်နိုင်မှာမဟုတ်ဘူးပေါ့နော်အထူးကြတော့လည်းဒီအခြေအနေကြီးကြာလာတဲ့အပေါ်မှာအာဟိုပြန်ပြီး engagement လုပ်ချင်နေတဲ့အနေအထားမျိုးတွေဟိုပြန်တိုးဖို့ကြံစီနေတဲ့စူးစမ်းနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတွေလည်းရှိတယ်လို့ကျမတို့အဝဲဖြစ်တယ်ပေါ့နော်ဆိုတော့ဒီအခြေအနေကဖြစ်နေတယ်အဲ့တော့ကျမတို့အကြီးအကျယ်သတိထားရမယ့်အနေအထားတော့ရှိပါတယ်
အဲ့တော့ဒီ NUG နဲ့ဒီတရုတ်အိန္ဒိယပေါ့နော်အကျင့်တွေဆက်ဆံမှုနေတာဘလို့လို့သုံးသပ်လို့ရပါလားခင်ဗျာ
အာကျမတို့နိုင်ငံရဲ့ဖြစ်တည်မှုဟာဒေတာတွင်ငြိမ်းချမ်းမှုနောက်ပြီးတော့တည်ငြိမ်မှုဖွံ့ဖြိုးတိုးတက်မှုကို contribute လုပ်နိုင်မဲ့နိုင်ငံရေးစနစ်မျိုးကိုကျမတို့တွားနေကြတာဖြစ်တယ်ဒီနိုင်ငံရေးစနစ်ကိုလိုချင်လို့ကျမတို့တွေရုန်းကန်လှူရှားနေကြတာဖြစ်တယ်ပေါ့နော်ဆိုတော့ဒါကြောင့်ကျမတို့ရဲ့ cost အတွက်ကိုဒီနိုင်ငံကြီးနှစ်ခုလုံးက supporting လုပ်ဖို့လို့ကျမတို့လိုလားပါတယ် ဒါကြောင့်မို့လို့ကျမတို့ဒီနိုင်ငံနှစ်ခုလုံးနဲ့လည်းကျမတို့ကညီလူမျှလူပေါ့နော်အိန္ဒိနာချင်းကောင်းတွေအဒီနဲ့ဆက်ဆံဖို့လို့ဆန္ဒရှိသလိုဟောတက်နိုင်ဆုံးလဲကျမတို့ဘက်ကတော့အာနှစ်နိုင်ငံလုံးနဲ့ပေါ့နော်ဟိုကျမတို့ဘက်က engagement ကြိုးစားပြီးတော့ဆောင်ရွက်နေတာရှိပါတယ်ဟု
တ်အားရပါလား
ပြောဖို့ရခဲ့တယ်သူသမီးအားရပါလားလို့ပြောလို့ရှိရင်တော့ဟို nature မတူကြဘူးပေါ့နော်ဒီနိုင်ငံတွေမှာရှိတဲ့အပြိုင်မှုတွေနောက်ခုန data တွင်နိုင်ငံတွေပေါ့နော်အိန္ဒိနာချင်းနိုင်ငံတွေကကျမတို့နိုင်ငံအရေးနဲ့ပတ်သက်သူတို့ကိုယ်တိုင်လည်းအရန် cautious ဖြစ်တယ်ဥပမာစစ်ကောင်းဆောင်စစ်အုပ်စုကိုဆက်ဆံတဲ့အခါမှာလည်းတတိနဲ့ဆက်ဆံတယ်လို့ဒီကျမတို့တွေနဲ့ဆက်ဆံတဲ့အခါမှာလည်းပဲအမတန်မှတတိကြီးကြီးထားတဲ့အနေအထားမျိုးကိုကျမတို့တွေ့ရတယ်ဒါကြောင့်မို့လို့ဟိုကျမတို့အနေနဲ့ထုတ်ဖော်ပြောဆိုရတာတွေခက်တယ်ကျမတို့ဘာလို့ publicly ပြောနိုင်လဲဆိုတော့ကျမတို့ရဲ့မူဝါဒတွေကျမတို့ရဲ့ဒီစံတန်ဘိုးတွေနောက်ပြီးတော့ကျမတို့တော်လှန်ရေးဒီမှတ်ချက်ကဒီကာလမှာတွေမဟုတ်ဘဲနဲ့ပေါ့နော်ရေရှည်အတွက်ဘလောက်အိန္ဒိနာချင်းနိုင်ငံတွေအတွက်ကောဒေတာရဲနိုင်ငံတွေအတွက်အဂရန်တီပေးနိုင်လဲဆိုတဲ့ဟာတွေကိုကျမတို့အဓိကထားပြီးတော့ပဲထုတ်ပေါ်ပြောဆိုပါတယ်ဒါပေမဲ့ဟိုတကယ်ကြတော့အားရလားလို့ပြောရင်တော့ကျမတို့နိုင်မှပဲပေါ်မှာပေါ့နော်ဒီတော်လိုင်းနိုင်မှသာလျှင်အားလုံးကဝိုင်းပြီးတော့ဟိုပုံဩလာကြမယ်သဘောတော့ရှိပါတယ်ဒါကြောင့်ကျမတို့ကတော့ခုနအိန္ဒိနာချင်းနိုင်ငံတွေရောနိုင်ငံတကာဆက်ဆံရေးရောအရေးကြီးတာမှန်တယ်လုံးဝလွှတ်ထားလို့မရဘူးဘာပဲပြောမိတ်ကောင်းဆွေကောင်းဆိုတာလိုအပ်ပါတယ်ဆိုတော့ဒီမိတ်ဆွေကောင်းတွေများနိုင်တယ်များများအောင်လုပ်ဖို့ကကျမတို့လုပ်ဖြစ်တယ်ဒါပေမဲ့တပြိုင်တည်းထဲမှာလည်းပဲကျမတို့တော်လိုင်းအောင်မှုကျမတို့ပြည်သူလူထုနဲ့ကျမတို့ကိုယ်တိုင်ပဲအတိတ်ကထားပြီးတော့အားထုတ်ရမှာဖြစ်တဲ့အတွက်ဒီ course အောင်မြင်လာရင်ဒါဒီနိုင်ငံတွေကလည်းအလိုအလျောက်ပေါ့နော်ပုံမှန်လေးလေးဆက်ဆံလာကြမယ်အဲဆိုတဲ့အနေအထားမျိုးတွေဖြစ်လာမှာပါလက်တလို့တော့ဟိုကျမတို့လိုချင်တဲ့အတိုင်းတာတော့မရောက်သေးဘူးဆိုတော့အားမရဘူးလို့ပဲပြောရမှာပေါ့လေဟုတ်ကဲ့
ဟုတ်ကဲ့မြတ်အထူးဖြစ်မို့တော့ဝင်းကြီးတာဝန်ယူထားတဲ့နိုင်ငံသားဆက်ဆံရေးနိုင်ငံတကာတန်ခင်းတမန်ကင်းမှာဒီ2021အနသိင်းကလေးကတစ်ချိန်လုံးဒီ NUG နဲ့ Democracy အင်အားစုတွေဘက်ကအလေးတားတယ်ဆိုပြီးတော့လူများကနိုင်ငံတကာတွေရောသူတေသီတွေရောတုံ့တက်ကြတယ်ပေါ့နော်ဒါပေမဲ့ဒီ2023ခုနှစ်ကုန်ပိုင်းရောက်လာတဲ့အချိန်မှာလက်တော်အခြေအနေကိုပြန်ကြည့်ရောလူမျိုးအာဆီယံပြင်ပနိုင်ငံတကာဘက်ကိုကြည့်မယ်ဆိုရင်တော့မစကောင်စီဘက်ကဒီရွေးကောက်ပွဲပြန်ကျင်းပမယ်ဆိုပြီးတော့ဒီသတင်းတွေမှာသူတို့ရဲ့ဂျာဂန်တွေကတစ်စင်ပေါ့နော်ဒီဆက်တဲ့လူတွေရဲ့ဆက်ထွက်ခတ်ဆိတ်ဆိတ်ထုတ်ပြောတာတွေရှိတယ်နောက်ပြီးတရုတ်နဲ့ရုရှားပေါ့နော်အဲ့မှာလည်းခီးစင်တွေအချိန်ချင်းအပြန်အလှန်တွေမာမိတ်ဆက်ဆံရေးတိုးမြင့်လာတာတွေတွေ့ရတယ်ပေါ့နော်အဲ့တော့ဒီခုလက်ရှိအချိန်မှာနိုင်ငံတကာစစ်မြေမှာစစ်ကောင်စီရဲ့တန်ခင်းတမန်ခင်းကအရင်ကတည်းပို့ပြီးအားကောင်းလာတာမျိုးမြင်မိပါလားဗျာ
အရင်ကတည်းပို့ပြီးတော့ချက်ထွင်လာတာမျိုးတော့မဟုတ်ဘူးသူတို့လည်း consolidate လုပ်လာတယ်လို့ကျမတို့မြင်လို့ရတယ်အခုစစ်ကောင်စီကပို့ပြီးတော့ဟိုပေါ့ပြောရရင်တော့ visibility ကိုပို့မြင့်လာတာပေါ့နော်သူတို့လှုပ်လာတဲ့ engagement ကိုဒါပေမဲ့ပို့မြင့်လာတဲ့နိုင်ငံတွေနဲ့ချင်းကပ်ပုံကိုကြည့်လိုက်တော့အစ်စ်တော်မဟုတ်ဘူးငဘိုးတွေကဆက်ဆံရေးရှိပြီးသားတွေနိုင်ငံတွေဖြစ်တယ်ပေါ့နော်အရင်တော့ကလည်းသူတို့လည်းတိုးတိုးတိတ်တိတ်နဲ့အဲခုနကပြောသလိုပေါ့နော်စစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်တာတွေအဲဒါမျိုးတွေလုပ်နေကြတဲ့နိုင်ငံတွေပါပဲဥပမာဘယ်လာရုစ်တို့အီရန်တို့အခုဆိုနျူကလ িয়ার ကိစ္စတွေပါတယ်လေတန်တရာနဲ့ဆွဆွဲခံခဲ့ရတာရှိတယ်မြောက်ကိုရီးယားတို့ရုရှားတို့ဆိုတော့ဒီ line up ကိုကြည့်မယ်ဆိုလို့ရှိရင်ဒါကရှိပြီးသား line up တွေပဲရှိပြီးသားအဆက်ဆံရေးတွေပဲဒါပေမဲ့အဲ့ဒါတွေကိုလည်းသူတို့က consolidate ပေါ့နော်ပို့ပြီးတော့တိုးမြင့်ပြီးတော့အဲလှုပ်လာတယ်နောက်ပြီးတော့သတင်းတွေထဲမှာ visibility ပို့မြင့်လာအောင်လှုပ်လာတဲ့သဘောမျိုးတွေ့ရတယ်အရင်ကတော့တိုးတိတိဒီ engagement ကရှိနေတာဒါပေမဲ့ဒါကိုပို့ပြီးတော့ဟိုမြင်သာထင်လာအောင်လှုပ်လာတဲ့အနေအထားမျိုးတော့တွေ့ရတယ်ပေါ့နော်ဆိုတော့ပိုအားကောင်းလာသလားလို့မေးလို့ရှိရင်တော့ထူးခြားပြီးတော့ broaden ဖြစ်လာတာမဟုတ်ဘူးအစ်စ်တိုးလာတာမဟုတ်ဘူးဒါပေမဲ့ရှိပြီးသားဟာသူတို့ consolidate လုပ်လာတဲ့အနေအထားမျိုးတော့တွေ့ရပါတယ
်ဒီကုလသမဂ္ဂအထွေထွေညီလာခံတလျှောက်လုံးပါပေါ့နော်ဝန်ကြီးတို့ဘက်ကနိုင်ငံတကာအထူးဖြင့်အနောက်မာမိတ်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံတာမျိုးကိုကျွန်တော်တို့ဒီထုတ်ပြန်ချက်တွေအရဒီ media coverage ဖြစ်ဖြစ် social media နေတင်တဲ့အချက်အလက်ကျွန်တော်တွေ့ရတယ်ပေါ့နော်အဲဒီညီလာခံပေါ်ကိုချုံတုံးသက်ရင်ပေါ့နော်ထိတွေ့မှုသူတို့ရဲ့တုံ့ပြန်မှုဒါမျိုးကဘလို့ရှိပါလဲ
ခင်းချင်းရကြည့်မယ်ဆိုရင်တော့အခုဆိုတံမကြီးလဲပြန်ပြီးတော့ဒီ high level week တွေပြီးသွားတဲ့အချိန်မှာအခုမိကွန်းနေပြန်ပြောနေပြီအဲတတိယ comedy စရှိသဖြင့်ပေါ့နော်ဒီ comedy တွေမှာမိကွန်းပြောတဲ့အလုပ်တွေလဲပြန်လုပ်နေပြီဆိုတော့ခြေနေကောင်းတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဆက်လက်ပြီးတော့ပြည်သူလူထုရဲ့အသံမြန်မာပြည်ထဲမှာဖြစ်ပေါ်နေတဲ့ကိစ္စတွေကိုတံမကြီးအနေနဲ့ပြည်သူလူထုကိုစားဆက်လက်ပြီးတော့အခုသူကိုစားပြုခွင့်ရနေတဲ့အနေအထားမျိုးရှိတယ်ဆိုတော့ကုလသမဂ္ဂမျက်နှာဆောင်ကစိန်ခေါ်မှုတွေလည်းရှိနေပါတယ်စစ်ကောင်စီဘက်ကလည်းဒီအခြေအနေကိုပြန်ရွှင်းအောင်လို့တဆိုင်မမတ်စ조사ဆောင်ရွက်နေတာတွေကျမတို့ရှိတယ်ဆိုတော့ကျမတို့သိတယ်တတိလည်းထားမိတယ်ပေါ့နော်ဒါပေမဲ့အဲကျမတို့အတွက်အလားလာကောင်းနေတဲ့အချက်ကတော့ခုနဟို credential committee နဲ့ဒီနိုင်ငံကြီးတွေကြားထဲမှာရောအကုလသမဂ္ဂမျက်နှာဆောင်မှာရောတမကြီးရဲ့ကိုစားပြုမှုကဆက်ပြီးတော့ extension ဆက်ရှိနေတယ် status quo ကဆက်ရှိနေတဲ့အနေအထားမျိုးဖြစ်တဲ့အတွက်တော့ပြောရလို့ရှိရင်တော့အရင်ကြီး progress မဖြစ်ပေမဲ့ မတီချင်းနေရကျွန်တော်တို့ထိန်းထားနိုင်သေးတဲ့အနေထားတော့ရှိတယ်လို့ကျွန်တော်တို့ပြောလို့ရပါဒါမတီတဲ့ပို့ပြီးတော့ကျွန်တော်တို့ဟိုကုလသမဂ္ဂဒီလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေပေါ့နော်ပြီးခဲ့တဲ့နှစ်ကစမှတ်ခဲ့တာတွေရှိတယ်အဲ့တော့ဒီဇင်ဘာဆိုရင်တစ်နှစ်ပြည့်ပြီဘာမှလည်းမထူးဘူးအဲ့တော့ဒီကိစ္စကိုလည်းပဲကျွန်တော်တို့ကဒီလုံခြုံရေးကောင်စီရဲ့ခန့်ခန္ဓာခုနအရေးယူဆ ော့ဒီလိုအခြေအနေမျိုးမဖြစ်အောင်တော့အဲကျမတို့ကုလသမဂ္ဂရဲ့သက်ဆိုင်ရာကော်မတီတွေခုနှစ်လုံခြုံရေးကောင်စီလိုကိစ္စမျိုးတွေအဲနောက်ပြီးတော့ခါကြတော့ကုလသမဂ္ဂဒီအမြဲတမ်းဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားဖို့လို့တော့ရှိပါတယ်
ဒီအဲ့ကာလအတွင်းမှာဒီကျွန်တော်တို့ထုံးတန်းစင်လာဒီ NUG အနေနဲ့ထိတွေ့ဆက်ဆံနေရှိတဲ့နိုင်ငံတွေမဟုတ်ဘဲနဲ့ထူးခြားပြီးတော့ပို့ပြီးတော့ထိတွေ့ဆက်ဆံလာနိုင်တယ်မျိုးရှိလာခဲ့
ပြောရမယ်ဆိုရင်တော့ခုန credential ကိစ္စမှာတော့အရင်အတိုင်းပါပဲခုနကြာအဲ credential committee ရဲ့နောက်ဒီပေါ့နော်ဒီအမြဲတမ်းဖွဲ့ဝင်နိုင်ငံတွေမှာဆိုလို့ရှိရင်ခုနပြောသလိုပဲရုရှားတို့တရုတ်တို့အမေရိကန်ပြည်ထောင်စုတို့ပါကြတာပေါ့နော်ဒီနိုင်ငံတွေကြားကကျမတို့ကတော့တိုက်ရိုက်ထိတွေ့တာမျိုးမဟုတ်ဘဲနဲ့ဒီနိုင်ငံတွေရဲ့အချင်းချင်းကြားတွေကဆွေးနွေးမှုတွေကလည်းပဲအဲခုနကပြောတဲ့တမကြီးရဲ့ status ကိုအများကြီးထောက်ပံ့ဖြစ်တယ်လို့ကျမတို့နားလည်ထားတယ်ဒါ NUG နဲ့တော့တိုက်ရိုက်ထိတွေ့တာမဟုတ်ဘူးဒါဒီအကူလာသမဂ္ဂထဲမှာဖြစ်နေတဲ့နိုင်ငံရေးပေါ့နော်ပြောရမယ်ဆိုရင်ဒီအခြေအနေကတော့ရှိပါတယ်နောက်တစ်ခုကနိုင်ငံအသစ်တွေပေါ့နော်နိုင်ငံအသစ်တွေနဲ့ engage လုပ်လာဆိုတော့ကျမတို့ဒီနေ့မှာထူးထူးခြားခြားခုနလစ်သွေးနီးယားနိုင်ငံသားရေးဝင်ကြီးနဲ့ကျမတို့တွေ့ခဲ့တာရှိတယ်အဲသူကငကိုရီးယားစစ်တဲ့အာဏာရှင်တွေနဲ့ရင်းနှီးတဲ့နိုင်ငံတော်နိုင်ငံတော့မဟုတ်ဘူးဒီနိုင်ငံကသေးငယ်ပေမဲ့အဲဒီမိုကရေစီကိုအရင် defense လုပ်နေတာဖြစ်ပြီးတော့ခုနပြောသလိုဒီရုရှားနဲ့အင်ဂျီနာချင်းနိုင်ငံလည်းဖြစ်တဲ့အတွက်ကြောင့်မို့လို့ဒီအရင် conscious ဖြစ်တဲ့နိုင်ငံပေါ့နော်အထူးသဖြင့်တော့ democracy နဲ့ freedom ကို defense လုပ်တဲ့နေရာမှာဘာပဲပြောပြောတကယ် highly motivated ဖြစ်ပြီးတော့ဒီ principal engagement တွေကိုတမိုးထားတဲ့နိုင်ငံတဲ့နိုင်ငံလည်းဖြစ်တယ်ပေါ့နော်အဲ့တော့အဲ့ဒီနိုင်ငံတွေတော့ခုနနိုင်ငံကြီးဝင်ကြီးအချင်းချင်းကျမတို့တွေ့ဆုံခဲ့တာမျိုးရှိပါတယ်ဒီ high level ဦးစဲမှာဆိုအဲ့ဒါတော့ထူးခြားမှုလို့ပြောလို့ရပါတယ
်ခုအပိတ်မှာပေါ့လေဒီနိုင်ငံတန်ကင်းတမန်ကင်းအလားလာမှာဘာတွေအပြောင်းလဲတော့မဟုတ်အလှည့်အပြောင်း turning point ပြောင်းလဲနိုင်ပြီဗျ
ဒီလုံခြုံရေးကောင်စီအနေနဲ့ပေါ့လေအဲဆုံးဖြတ်ချက်မချနိုင်တော့မှထပ်ပြီးတော့မြမအရေးကိုအဲ့ဒီမှာထပ်ပြီးတော့အတန်ထုတ်နိုင်ဖို့ race လုပ်နိုင်ဖို့တော့မျောလင်းပါတယ်ခုနပြောတဲ့မြမအရေး turning point ကြီးအကြီးအကျယ်ဖြစ်ဖို့လို့တော့နိုင်ငံကမျက်နှာစာတစ်ခုတည်းနဲ့တော့မလုံလောက်ဘူးပေါ့လေအဲကျမတို့ပြည်တွင်းမှာရှိနေတဲ့နိုင်ငံရေးစီးရေးကျမတို့ Federal Democracy အင်အားစုတွေနဲ့မဟာမိတ်တွေရဲ့ပေါင်းစပ်မှုပြည်သူလူထုရဲ့ resilient ဖြစ်မှုစက်ကြံကြခံနိုင်စွမ်းပေါ့နော်ထောက်ခံအားပေးမှုဒါတွေအကုန်လုံးအကြောင်းချင်းအရာတွေစုံမသာလျှင် turning point ကိုဖြစ်နိုင်မှာဖြစ်တယ်ဆိုတော့နိုင်ငံတကာမျက်နှာစာလည်းသူကြီးသက်သက်တော့ဖြစ်မှာမဟုတ်ဘူးကျမအတွေ့အကြုံနဲ့နားလည်ရသလောက်ကြည့်မယ်ဆိုလို့ရှိရင်ဟိုကျမတို့မလှုပ်ဘဲနဲ့သူတို့မလှုပ်ဘူးပုံမလင်းလင်းပြောလို့ရှိရင်ပေါ့နော်ဆိုရနေတာဆိုတော့ဒီနိုင်ငံတကာ turning point ဖြစ်ဖို့ဆိုတော့ကျမတို့ကိုယ်တိုင်ကိုယ်ကစူးစမ်းအထောက်ပြီးတော့မှအပြောင်းလဲကိုဖန်တီးနိုင်တဲ့သူတွေဖြစ်တယ်အပြောင်းလဲကိုလည်းဖြစ်လာနိုင်ပြီဆိုတော့ခင်းချင်းတစ်ခုဗန်နေလိုက်တော့ဒါနိုင်ငံတကာအလိုလိုသူတို့လည်းနေလို့မရဘူးပါလာမန့်အနေထားမျိုးရှိတယ်ပေါ့နော်ဆိုတော့ဟိုဟန်ချက်ပါပဲဟန်ချက်ညီဖို့လို့လုပ်ရဒီဟန်ချက်သာညီမယ်ဆိုရင်တော့ဒါ turning point တစ်ခုဟာဖြစ်လာနိုင်ပါတယ်ဒါပေမဲ့ဒီဟန်ချက်ကိုကျမတို့ဘလောက်ပေါ့လေဟိုစူးစမ်းပြီးတော့တည်ဆောက်နိုင်တယ်လဲဆိုတာကတော့အမေကုန်းတစ်ခုအနေနဲ့ရှိနေတယ်ဒါကျမတို့အားထုတ်ရမယ်စူးစမ်းအားထုတ်ရမယ်အနေပဲတစ်ခုလို့မြင်ပါတယ
်ဟုတ်ကဲ့များဒီလိုအချိန်ခက်ခဲကြာနေပြီပြည့်စုံစုံဖြစ်ကြပြီတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်မိမ
ဟုတ်ကဲ့ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မကွာရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ကိုချိန်ဆက်ရပါမယ်ရှင
်အခုတော့စီးပွားရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ COVID-19 ကာယရောဂါဆိုင်ရာကန့်သတ်ချက်တွေဖြေလျှော့ပြီးတဲ့နောက်ပိုင်းခီးသွွားလုပ်ငန်းနဲ့တခြားသောစီးပွားရေးလုပ်ငန်းတွေလည်းပြန်အားကောင်းလာတဲ့ထိုင်းနိုင်ငံမှာမြန်မာစီးပွားရေးလုပ်ငန်းတွေတိုးတက်လာနေပါတယ်မြန်မာတွေအတွက်စီးပွားရေးအခွင့်အလမ်းဘယ်လိုရှိပါသလဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိင်္ဂီထက်ကတင်ပြထားပါတယ်ခင်ဗျာ
ဆိုတာလည်းဒါနိုင်ငံတကာဈေးကွက်ကိုလက်ခံထားတဲ့ကြောင်မြတ်နဲ့ပတ်သက်ပြီးတော့အေရှားမှာကြီးမားတဲ့အထက်မှာပါဝင်တဲ့ဈေးကွက်တစ်ခုပေါ့နော်ဆိုတော့ထိုင်းနိုင်ငံမှာတကယ်လို့လုပ်ငန်းလုပ်မယ်ဆိုတဲ့ယန္နာကုန်တယ်တွေရှိခဲ့မယ်ဆိုလို့ရှိရင်နိုင်ငံတကာကနေပြီးတော့မှအတိမတ်ပြုထားတဲ့ကြောင်မြတ်ယန္နာတင်နန်းတွေကိုတက်ရောက်တက်มาရဲ့ရှင်ဒီကြောင်မြတ်ယန္နာတင်နန်းတွေကနေပြီးတော့နိုင်ငံတကာစံနှုန်းနိုင်ငံတကာအရေးသွေးတွေအကြောင်းနိုင်ငံတကာ Sigma Machida, Dononi, Zango, Tinsabi, or Tima Guanale, Biro, Lekan Biro, Gentleman Solution, Langanaga Sigma go way out at Tima, Pubioma, Lugubinians on it, way on my Malay mission.
Tanning and my jam yet ye do succeed it, the Quagan Lungango, Usam need it, Masumoduha. Tanning and yet jam yet ye did not Lungankanane. Yingreka, Puba, Lulokan get a chow. Lungan Satinada, Lugu, Chomu, Shigeraba, Lupio Piabade.
Oh, Dumyadin, debat the sun and gamma bono, Nanganzada, the yawning, and Nanganakaziba go, winne a kama, oh, kakelas or kakemuri or shibare, dame, small nega or time back a lunation, a pick or a pit at Dranzamolo, Dumyane shame solution, and not, Taupan lady she did Dranzamolo, Lanzang to Kubo, Nimias and Yawara preparation. Lungan di town at Saint Maro, go you eat here, Margane, go you eat here, Lungamma Moody Biroma. Carrier, Maduni Tao Lutemarishin. Someone long younger or some young better dead, a quest to see the Lungan preparation. The Zamolo, Zamaria Lunganas are all limited debono, Lurai or Nyai Punuja and Lungan, you may hold it to Zamolo, some yet secret, tiny and gay, some yet secret and in a little and needed a level to Kuma Shida, Peter at Zamolo, pay causing can be Roma, a puny adapted like preparation. The Salomon Sagari Maro, a new dog, a carry. She comes in my marriage. It's more even long and marrow. Look, I need a side to Kuma go out when I like to have to do some more. Kakari, she gave me a pulling like a bon.
Gabby Yoga Gala Luma, Tining and drink ballet, Kido Lunga, Pianle, Akam Labi, the Chado, Siwai Lunga, and Triba, Pian Bido, Akam Labadi. Yamaning and that then she a little guy need tiny tatted, Tining and ma. Yama Lunga, she need dress, secret gale, she need abba.
Tomorrow, in the time I see the international market gole, dug at Tadalunio, Nima Pama, she the Nima Gongberi gole, dug at Tabarishi. Tomorrow, as you my yard service day are all. The Thai Yoni National Ocean, the Thai Yoni Ma, England Luyame, Thai Luyame. Tomorrow, as you maro, England Luyame, Thai Luyame, Nima Luyame. So, Nima be a long nation in it, Ninanganagamashi a long nation in it, Tayset Tsunami, Shangway Tsunami, Tiamne Tiamne, Lunji Muri, Tisaljara at Tayma, Tomorrow at Zaga and Ninet, Zamna Devo, Sisi Biram Tibarish, Tazamuru, the Thai Yoni Net Salushin, Tomorrow the language by Sayama.
ပန်းမိုးမှုတွေပေးနိုင်ပါတယ်ကိုယ်ပမာလုပ်ငန်းရှင်တွေအတွက်လည်းအထောက်ပံ့တစ်ခုဖြစ်မယ်လို့ကြုံကြည်ပါတယ်ရှင့်နိုင်ငံခြားသားတဝက်အနေနဲ့ပြန်ဆိုင်မှုပြင်ထန်တဲ့ထိုင်းနိုင်ငံဈေးကွက်ကိုဝင်ရောက်ထိုးပေါက်တာမှာတော့နိုင်ငံတကာစံနှုန်းအတိုင်းအရေးအသွေးမီလုတ်ကင်နိုင်ရင်ရေရှည်ရက်တည်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲမြန်မာလူငယ်လုပ်ငန်းရှင်မတ်စုမွန်တူကပြောပါတယ
တွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံကိုတဆင့်အိန္ဒိယကနေတဆင့်ဝင်ရောက်လာတဲ့စိတ်တွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံကိုကိုလံဘီယားကနေတဆင့်ဝင်ရောက်လာတဲ့မြတွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံရဲ့ဈေးကွက်မှာဒီလိုမျိုးကြောင်မြတ်ပညာရှင်ကြောင်မြတ်အတတ်ပညာပိုင်းဆိုင်ရာအနေနဲ့ဝင်ရောက်မယ်ဆိုလို့ရှိရင်တော့ကျောင်းမြတ်အခန်းကဏ္ဍမှာကကျောင်းမြတ်ယရနာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအစိုးရကနေချမှတ်ထားတဲ့ဥပဒေတွေရှိပါတယ်ရှင်။ထိုင်းနိုင်ငံအစိုးရကချမှတ်ထားတဲ့ဥပဒေနည်းလမ်းတွေကိုလိုက်နာပြီးတော့မှဖွင့်လှစ်မယ်ဆိုလို့ရှိရင်တော့သူတို့ရဲ့စံနှုန်းအနေနဲ့ညှိတာဖြစ်တဲ့အတွက်ကြောင့်မို့လို့အတိမပြုခံရမယ်ထို့အတူပဲနိုင်ငံတကာမှာရှိတဲ့ကုန်တယ်တွေကလည်းဒီလုပ်ငန်းတစ်ခုရဲ့system နဲ့စံနှုန်းတစ်ခုကိုကြည့်ကြတာဖြစ်တဲ့အတွက်ကိုယ့်အနေနဲ့ပေါ့ကိုယ့်လုပ်ငန်းအနေနဲ့ကောင်းမွန်တဲ့ system တွေကောင်းမွန်တဲ့စံနှုန်းတွေရှိမယ်ဆိုလို့ရှိရင်တော့ဝင်ရောက်ပြီးတော့ရည်တည်နိုင်မယ်လို့ယုံကြည်ပါတယ်ရှင့
်ရင်းနှီးမြှုပ်နှံမှုအနည်းငယ်နဲ့ထိုင်းနိုင်ငံမှာလုပ်ငန်းစတင်ထူထောင်တဲ့နေရာမှာတော့ထိုင်းနိုင်ငံမှာပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်းဆောင်ရွက်နိုင်ရေးသူမအတွက်တော့ထိုင်းနိုင်ငံသားတွေရဲ့အကူအညီကလည်းအဓိကကျခဲ့တယ်လို့မဆွမွန်တိုးကပြောပါတယ်
ထိုင်းနိုင်ငံမှာဒီလိုလုပ်ငန်းဖွင့်มาပဲဖြစ်ဖြစ်ကုမ္ပဏီဖွင့်มาပဲဖြစ်ဖြစ်လုပ်ငန်းထူထောင်มาပဲဖြစ်ဖြစ် investment ကြီးတယ်ဆိုရင်တော့တမျိုးပေါ့เนาะ investment အနေငယ်နဲ့ကိုယ့်ရဲ့ပညာရဲ့အနေငယ်ကိုထည့်သွင်းပြီးလုပ်မယ်ဆိုလို့ရှိရင်တော့ထိုင်းလူမျိုးတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်ဖို့လို့ပြောပါတယ်ရှင
်နိုင်ငံတကာဈေးကွက်မှာဝင်ရောက်ထိုးပေါက်တဲ့အခါမှာအရေးအသွေးစံနှုန်းတွေကအရေးကြီးလာတယ်လို့လည်းသူမကပြောပါတယ် ဒါအပြင်ပြည်ရင်းပြည်ပစည်းကွက်မှာလည်းကျောင်းမြေယရနာအရာအဝယ်မှာအရေးသွေးအသင့်မှတ်ပြုလက်မှတ်တွေကိုပို့ပြီးတော့အားထလာကြတာကြောင့်လည်းကျောင်းမြေအရေးသွေးစစ်ဆီးတဲ့ဓာတ်ခွဲကန်လုပ်ငန်းတွေဟာစီးပွားရေးအခွင့်အလမ်းကောက်တရဖြစ်လာမယ်လို့လည်းမဆုမွန်တို့ကယူဆနေပါတယ်ရှင်
မြန်မာပြည်ဘက်ကအကုန်တွေတွေကလည်းစတင်ပြီးတော့အသုံးပြုလာပါပြီရှင်။ထိုင်းနိုင်ငံမှာရှိတဲ့ကုန်တွေတွေကတော့ငကိုရေရရှင်နိုင်ငံတကာစံနှုန်းနဲ့အညီဈေးရောင်းဈေးဝယ်လုပ်ကြတဲ့အချိန်မှာတယောက်နဲ့တယောက်နဲ့လုံခြုံမှုတစ်ခုနဲ့လုပ်ကြတာဖြစ်တဲ့အတွက်လူတိုင်းနှီးပါးကထိုင်းနိုင်ငံမှာကြောင်းမြက်ကိုစစ်ဆေးချက်ထုတ်ပြီးတော့မှရောင်းကြပါတယ်ရှင်။အခုမြန်မာပြည်မှာလည်းလက်ရှိအနေအထားအရတော့အလုံးကစစ်ချက်ထုတ်ရတယ်ဆိုတော့သဘောတရားကိုလက်ခံလာပြီးတော့ကျင့်သုံးနေကြပြီဖြစ်ပါတယ်ရှင်။
စီဝိုင်းကဏ္ဍပြီးအခုတခါတော့လူမှုရှုခင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာအဆင့်မြင့်ပညာသင်ကြားနိုင်ဖို့ student loan ကျောင်းစီအကျွေးယူထားပြီးအကျွေးပြန်မဆက်နိုင်ရင်အကျွေးမဆက်သူ default စီရင်ထဲမှာပါဝင်သွားပါတယ် default ဖြစ်ပြီးတော့ဒုက္ခရောက်နေသူတွေအတွက်အစိုးရရဲ့ fresh start အစီအစဉ်အကြောင်းလူမှုရှုခင်းမှာမဆုမြတ်မောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဒီကိုဗစ်ကပ်ရောဂါကြောင့်သုံးနှစ်ကြာဆိုင်ထားတဲ့ student loan ကျောင်းစီအကျွေးတွေကိုအခုအောက်တိုဘာလကစပြီးတော့မှပြန်ဆက်နေကြရပါပြီ။ကိုယူထားတဲ့အကျွေးပေါ်မူတည်ပြီးတော့မှတချို့ဆိုရင်ဆယ်စုနှစ်နဲ့ချီကြာအောင်လို့ဆက်ကြရတယ်လို့တချို့ဆိုရင်လည်းလုံးဝပြန်မဆက်နိုင်တော့တဲ့အခြေအနေရောက်ကြပါတယ်။အဲ့လိုမျိုးဒီအကျွေးပြန်မဆက်နိုင်တော့လို့အကျွေးပြန်မဆက်နိုင်သူစည်ရင်းနဲ့ဝင်ပြီးတော့မှဒုက္ခရောက်နေကြသူတွေလည်းအများကြီးရှိပါတယ်။အဲ့ဒီလိုမျိုး default စီးရင်ဝင်နေသူတွေကိုကူညီတဲ့အနေနဲ့အခုလက်ရှိ Biden အစိုးရက Fresh Start ဆိုတဲ့အစီအစဉ်ကိုလှုပ်ထားပါတယ်။အကျွေးပြန်ဆက်နိုင်သူ default စီးရင်နဲ့ရောက်နေသူတိုင်းဒီအစီအစဉ်ကိုလျှောက်ထားတဲ့လို့ Maryland ပြည်နယ်ကဒီအင်ချမ်းမြေအကျိုးဆောင် agent Matt Merriwin ကအကြံပြုပါတယ်။ဒါကြောင့်အသေးစိတ်သိရအောင်လို့ Matt Merriwin ကိုမေးကြည့်ထားပါတယ်။
default ရောက်သွားခဲ့လို့ရှိရင် credit ကိုပြတ်တယ်ပြီးတော့ခါကြောက်လို့ရှိရင်အစိုးရကလုတ်ပေးတဲ့ loan တွေဘာလုံးမှမရဘူးအစိုးရ loan ဆိုတာကနောက်ထပ် student loan လျှောက်တာပဲဖြစ် mortgage ဝယ်တာပဲဖြစ်ဖြစ်အိမ်ဝယ်တာပေါ့နော်အိမ်ဝယ်တာပဲဖြစ်ဖြစ်နောက်ပြီးလို့ရှိရင်နောက်ထပ်ဟို small business loan အဲ့လိုမျိုးအစိုးရနေအစိုးရကလုတ်ပေးတဲ့ loan ပေါ့နော်ဘာမှတစ်ခုမှလျှောက်လို့မရဘူးအဲ့လိုမျိုး
ဆိုတော့ဒါတော်တော်လေးဒါကိုယ့်ရဲ့ credit history ကိုထိတဲ့အတွက်ကြောင့်မဟုတ်လို့နစ်နာတယ်ပေါ့လေဆိုတော့အခုတော့အဲ့လိုမျိုးဒီအကျွေးပြန်မဆက်နိုင်တဲ့ default ဟိုစည်ရင်းနဲ့ကနေပြီးတော့ထုတ်လို့ရနိုင်မယ်နီလန်တော့ရှိလာပြီပေါ့လေဒီ student loan ယူရတဲ့သူတွေအတွက်ဆိုတော့ဒီ fresh start ဆိုတဲ့ program ရှိလာပြီဆိုတော့အဲ့အကြောင်းလည်းဆက်ပြီးတော့ရှင်းပြပေးပါရှင့်
โอเคไอ้ fresh start ဆိုတာကသူကဒီ covid တွေပြီးတဲ့အခါကျတော့မှတမင်တသက်ဒီတစ်နှစ်စာလေးပဲခဏလေးဖွင့်ပေးတာဗောနောအမြဲတမ်းလှုပ်ထားမှာမဟုတ်ဘူးအရင်တော့လည်းတစ်ခါမှဒီလိုမျိုးမလုပ်ဘူးအခုက covid ပြီးတဲ့နောက်ပိုင်းမှာအကုန်လုံး strong လုံးရှိရလို့ထွက်ချင်တယ်ဆိုလို့ရှင်ထွက်လို့ရအောင်အဆင်ပြေအောင်ဆိုပြီးတော့အဲ့ဒီ enrollment လေးကိုဖွင့်ထားပေးတာဆိုတော့နောက်နှစ် August 31st ကနောက်ဆုံးဗောနောအဲ့ဒီကြားထဲမှာအဲ့ဒီ fresh start ကို enrollment လောက်လို့ရှင်တလအတွင်းသူကထုတ်ပေးတယ်ဆိုမြင်မြန်နဲ့ထွက်လို့ရတာပေါ့နော
်ဆိုတော့အဓိကတော့ဒီပေါ့နော်ဒီ student loan ဒီကျောင်းစီအတွက်ယူထားတဲ့အကျွေးတွေကလူတွေကိုတိတ်ပြော်ဝင်ပြီးစေတယ်ဆိုပြီးတော့မှအခုလက်ရှိ Biden အစိုးရကဒီသူတို့အကျွေးလျှော်ပေးတဲ့ဘယ်လိုခေါ်လဲ loan forgiveness အစီအစဉ်ဆိုပြီးတော့မှဟို October လဇန်နဝါရီပဲဒီတိတ်နေရှိပြီးတော့အကျွေးတွေကိုလျှော်ပေးတယ်နောက်ထပ်လည်းဒီ thanks ကိုပေါ့နော်ဒီ student loan အကျွေးတွေလျှော်ပေးဖို့လုပ်နေတယ်ဆိုတော့အခုညီမပြောခဲ့တဲ့ဒီ fresh start ဆိုတဲ့အစီအစဉ်ကလည်းဒီလိုမျိုးဒီကျောင်းစိတ်အကျွေးဆက်နိုင်ဖို့ခက်ခဲနေတဲ့သူတွေအတွက်ကိုဒါယာယီဖွင့်ပေးထားတဲ့အစီအစဉ်လို့ပြောနိုင်တာပေါ့
ဟုတ်ကဲ့အဲ့ဒီဟာကိုယာယီဖွင့်ထားပေးတဲ့ခါကျတော့အဲ့ဒီ fresh start တဲ့ကိုဝင်သွားပြီဆိုလို့ရှင်နောက်ထပ် like income low income အနေနဲ့ repayment နဲ့ကိုပြန်လျှောက်လို့ရတယ်အဲ့ဒီဟာကအဲ့ဒီ program နဲ့ကိုရောက်လျှောက်လို့ရတယ်ဆိုလို့ရှင်လဲတချို့တွေဆိုတော့ income နဲ့လို့ဆိုလို့ရှင် payment တော့ပေးစရာမလိုဘူး zero အထိသူတို့ short ပေးတယ်
ဟုတ်ဆိုတော့မမ်မယ်ရီပြောခဲ့တယ်လို့ပေါ့နော်ဒီလိုအကျွေးပြန်ဆက်ဖို့အခက်အခဲရှိနေသူတိုင်းဒီလိုမျိုးဒီ fresh start season ထဲမှာရှောက်တဲ့နေဆိုတော့ဒီအစီအစဉ်ကိုရှောက်ဖို့အတွက်ကဘယ်လောက်လွယ်လဲလူတိုင်းရောရှောက်လို့ရပါရှင့်
အဲ့ season ကလူတိုင်း default မှာရှိနေတယ်လို့ဘယ်သူပဲဖြစ်ဖြစ်ရှောက်လို့ရတယ်လွယ်တယ် online လုပ်မယ်ဆိုလည်း10 minute လောက်နဲ့ပဲရတယ် online ကလုပ်လို့ရတယ်ဖုန်းခေါ်လို့ရတယ် mail နဲ့ပို့လို့ရတယ်သုံးမျိုးလုံးလုပ်လို့ရတယ်
ဘယ်ဟာကပို့ပြီးတော့မှထိရောက်မှုရှိမယ်လို့ရောပြောလို့ရမလဲရှင့်
online loan me solution တော့မြင်တာပေါ့နော်ကိုဘာသာကိုအကောင့်နဲ့ဝင်ပြီးတော့ကိုဘာသာကိုသူတို့လိုအပ်တဲ့ information လေးဖြည့်ပြီးတော့သူကဗာမေးလဲဆိုရင်နာမည်မေးမယ် social number မေးမယ်ပြီးတော့ကိုမွေးနေပေါ့နော်ပြီးတော့ account ရှိထားပြီးသားလို့ဆိုရင် account ပြန်ရှာလို့ရတာပေါ့နော်မရှိဘူးဆိုရင်တော့ account ပြန်ဖွင့်ပေါ့ပြန်ဖွင့်ပြီးတော့ account နဲ့ဝင်ပြီးတော့သူတို့မေးတာလေးနည်းနည်းပါပါဖြည့်ပြီးသွားလို့ရှိရင်ရပြီအဲ့ဒါတစ်ခါလေးကြောက်လို့ရှိရင်တလားလောက်တော့ကြာတာပေါ့နော်သူစီအစာပြန်လာတယ်โอเคဒီ program ကိုလက်ခံလိုက်ပါပြီလုံးကိုထုတ်ပေးမယ်ဆိုပြီးတော့စာပြန်လာတယ်တလားလောက်တော့ကြာ
တခုဒီမှာတဆက်တည်းမြင်ချင်တာကဒီဟိုပေါ့နော်ဒီဘယ်လိုခေါ်လဲ student loan ဒီကျောင်းစိတ်အတွက်အကျွေးယူတဲ့ဟိုယူကြတဲ့အကျွေးတွေကအမျိုးဆုံးရှိရဲ့ဒီခုနပြောသလိုပဲဒီအစိုးရစီကနေချီးတဲ့ဒီပညာရေးဌာနကနေချီးတဲ့ student loan ရှိတယ်လို့မျိုးဒီပုဂ္ဂလိကလုပ်ငန်းတွေကနေပြီးတော့ချီးတဲ့အကျွေးတွေလည်းရှိရလေ student loan တွေလည်းရှိရဆိုတော့ဘလို့လူမျိုးတွေကဘလို့အကျွေးယူထားတဲ့သူတွေကဒီ fresh start program မှာရှောက်ဖို့အကျုံးဝင်တယ်လို့ရောပြောနိုင်မလဲရှင
် student loan နဲ့ပတ်သက်ပြီးတော့ယူထားတဲ့သူဆိုရင်ဘာလို့မဆိုရှောက်လို့ရတယ်ဘလို့လဲဆိုတော့လေတချို့ကကြတော့ကျောင်းတက်တဲ့ခါကျလို့ရှင်အကုန်လုံးကအဲ့ဒီ student loan ရှောက်တဲ့ program တွေသွားတယ်ဒါပေမဲ့တချို့ကြတော့ကျောင်းတက်ပြီးသွားတဲ့ခါကျလို့ရှင် loan ကို transfer လုပ်လိုက်လာလုပ်တိုင်ရရှိတယ်တခြား loan pro company တွေကို transfer လုပ်လိုက်တာရရှိတယ်ဒါပေမဲ့အဲ့ဒီ loan တွေသူချိထားတဲ့ loan တွေအကုန်လုံးကဒီ student loan company အောက်ကပဲဆိုလို့ရှင်အဲ့ဒီမှာပြန်သွားရှောက်လို့ရတယ်သူတို့ကလည်း fresh start ကလည်းအဲ့လိုမျိုးပဲဒီ default တွေကနေပြီးတော့ထုတ်ပြီးတော့တခြားရိုးရိုး loan service ကိုသွားလွှဲပေးလိုက်တာပဲအဲ့လိုမျိုးဆိုတကယ်လို့ဒါက तू ကအပြင်ပတ်စံပေါ့နော်အပြင် company ကိုချီးတယ်ဆိုရင်တော့မရဘူးဒါပေမဲ့အဲ့ဒီ student loan နဲ့ပတ်သက်ပြီးကျောင်းနဲ့ပတ်သက်ပြီးတော့တတ်ထားပြီးတော့အဲ့ဒီ student loan ကနေပြီးတော့ပဲရှောက်တယ်ဆိုလို့ရှိရင်တော့ရှောက်လို့ရတယ်
ဆိုတော့ပြောချင်တာဒီအစိုးရရဲ့ student loan program အောက်ကနေပြီးတော့ရှောက်ထားတဲ့ဒ
ီ
student loan အကျွေးတွေအကုန်လုံးဆိုရင်ဒီဟာအကျုံးဝင်တယ်ပေါ့ဟုတ်ကဲ့
ဟုတ်ဟုတ်ရတယ
်ဆိုတော့အခုဒီအဲ့ fresh start ကိုရှောက်တဲ့ရှောက်မယ်ပေါ့လေရှောက်မယ်ဆိုရင်ရောအဲ့လိုရှောက်တဲ့အတွက်ကြောင့်မဟုတ်လို့ဘလို့အကျိုးတွေဘလို့ဟိုဥစားပေါ့နော်ဟိုကိုယ့်အတွက်လက်တလောလက်ငင်းဘလို့မျိုးအကျိုးကျေးဇူးတွေရနိုင်မယ်လို့ရောပြောလို့ရမှာရှင့်
fresh start တဲ့ကိုအမရှောက်လိုက်ပြီးတော့လက်ခံပြီဆိုလို့ရှင့်စပြန်လာတဲ့ကိုလုံးကိုတခြား loan service ရိုးရိုး loan service တွေကိုပြန်ပြောင်းလိုက်ပြီဆိုလို့ရှင်ညီမဒီမှာခြာရထားတဲ့ benefit ကဘာဖြစ်လာမလဲဆိုတော့နောက်ထပ် student loan ပြန်လျှောက်လို့ရတယ်ဒါလို့ကိုကျောင်းထပ်အကြောင်းပြန်တက်ချင်တဲ့နောက်ထပ် student loan ထပ်လျှောက်အောင်မယ်ဆိုလို့ရှင်လည်းသူတို့ဖွင့်ပေးတယ်နောက်ထပ် student loan ထပ်လျှောက်လို့ရတယ်နောက်ပြီးတော့အဲ့ collection တွေကနေပြီးတော့လည်းထုတ်ပေးရတဲ့အတွက်ကြောင့်မလို့ credit report မှာလည်းမရှိတော့ဘူးနောက်ပြီးတော့ general government loan တွေလည်းလျှောက်လို့ရတယ် government loan ခုနညီမပြောသလိုပဲအိမ်ဝယ်တဲ့ government loan လျှောက်လို့ရတယ် small business government မလုံးရှင်ရှောက်လို့ရတယ်အဲ့လိုမျိုးတခြား government loan တွေကိုလည်းပြန်ရှောက်လို့ရတယ်နောက်ပြီးအဲ့ဒီ repayment plan ကိုလည်းပြန်ရှောက်လို့ရတယ်အဲ့ဒီ income ကို income မှာမူတည်ရ repayment plan ကိုနည်းနည်းပတ်စံနည်းနည်းပဲပြန်ပေးရတယ် plan ကိုပြန်ရှောက်
ပြန်ဆက်တဲ့အကျွေးကိုပတ်စံနည်းနည်းနည်းပဲဟို interest ကိုလည်းပတ်စံနည်းနည်းနည်းပဲပြန်ပေးဖို့ရှောက်လို့ရတယ
်ဟုတ်ကဲ့ဟုတ်နောက်ပြီးတော့နောက်တစ်ခုညီမပြောချင်တာကလေနောက်ပြီးတော့ဒီမှာ student loan forgiveness program နောက်ထပ်တစ်ခုအဲ့ဒီဟာကိုပါပြန်ရှောက်လို့ရတကယ်လို့အဲ့ဒီ program ကကြာဘလို့လူတွေ eligible ဖြစ်လဲဆိုတော့ဒီAmerica မှာနေပြီးတော့ public service အလုပ်ပဲဖြစ်ဖြစ်အစိုးရအလုပ်ပဲဖြစ်ဖြစ် state federal နောက်မှဒါမှမဟုတ် public ပေါ့နော်အဲ့ဒီနဲ့ပတ်သက်တဲ့ဘာအလုပ်ပဲဖြစ်ဖြစ်လုပ်တဲ့လို့ဆိုလို့ရှင်အဲ့ student loan forgiveness ကိုရှောက်လို့ရတယ
် Maryland ပြည်နယ်ကဒီ HMA အကျိုးဆောင် agent မတ်မေရီဝဲမှာရှင်American ပြည်တော်စုမှာကတချို့အလုပ်လျှောက်တာကစလို့ဒီကားဝယ်အိမ်ဝယ်မယ်ဆိုရင်ဒီလူဟာအကျွေးပြတ်ဆန်းနိုင်တဲ့သူဟုတ်ရဲ့လားဆိုတော့ဒီကိုယ့်ရဲ့ credit history နောက်ကြောင်းကိုပြန်ကြည့်လို့ရှိပါတယ်အဲ့ဒါကြောင့်မို့လို့ဒီ student loan အပါအဝင်ယူထားသမျှအကျွေးတွေကိုအနည်းနဲ့အမြန်ပြန်ဆက်ဖို့ကသိတ်ကိုအရေးကြီးပါတယ်ရှင်ကျွန်မဆူမြတ်ပါပ
ါဤကနေ့မနေ့အစီအစဉ်တွေကိုအဆုံးတတ်တော့မှာပါ VOA မြန်မာဝိုင်းအစီအစဉ်တွေကို email ကဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese.voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုတင်ဆက်ကြပါလေဂါဇာစစ်ပွဲကကြာရှည်မဲ့စစ်ပွဲဖြစ်လာနိုင်တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကအမေရိကန်နိုင်ငံသားကြီးဝန်ကြီးကိုသတိပေးပြောဆိုလိုက်ပါတယ်ဒီအတွက်ပေးရမယ့်တန်ဖိုးကကြီးမားပါတယ်ဒါပေမဲ့ဂျူးပြည်သူတွေအတွက်နှစ်နိုင်ငံလုံးကယုံကြည်တဲ့တန်ဖိုးထားမှုတွေအတွက်ကျွန်တော်တို့အောင်ပွဲခံမှာပါလို့ကာကွယ်ရေးဝန်ကြီးUF Gallen ကအစ္စရေးကိုရောက်နေတဲ့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကိုပြောကြားခဲ့တာပါ မစ္စတာဘလင်ကန်ကလည်းအစ္စရေးလ်ရဲ့မိမိကိုယ်ကိုကာကွယ်ပိုင်ခွင့်နည်းနည်းရှင်းဆိုင်ထောက်ခံကြောင်းကတိပေးထပ်မံပြောကြားပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့ဒီထိုင်းနိုင်ငံရရှ်တာဘူရီခရိုင်ထိုင်းမြန်မာနယ်စပ်နာကထိုင်းရင်ဒုက္ခသည်စခန်းကိုရောက်နေပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးရရှိအောင်ကြိုးစားဖို့မေတ္တာရက်ခံလိုက်ပါတယ်ဒီအခွင့်အလမ်းကိုအသုံးပြုဖို့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့ကျွန်တော်အနုညွန့်မေတ္တာရက်ခံခြင်းပါတယ်လို့မစ္စတာဂရန်ဒီကပြောကြားသွားပါတယ်ထိုင်းနိုင်ငံမှာဒုက္ခသည်တွေဖြစ်ကိုလုံးနေသူတွေအတွက်လည်းမစ္စတာဂရန်ဒီဟာဘန်ကောက်မြို့မှာထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြည်ထောင်ဌာနအမျိုးသားလုံခြုံရေးကောင်စီတို့နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာသတင်းအကျဉ်းချုပ်ကိုပြောကြခဲ့တာပါဒီကနေ့မနက်ခင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းလောင်ဖြစ်ပါတယ်ခင်ဗျာအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနေ9နာရီအထိလိုင်းဒိုမီတာ24 40 51နဲ့ VO ရဲ့ Facebook YouTube စာမျက်နှာကပါတင်ဆက်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ